Welcome to the Voice of America in Burmese.
ပြန်ရည်သူသွဲကင်းဝေးတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်မတ်လ23ရက်အင်္ဂါနေ့မနေ့ဘက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3040 48ဒုကအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတောင်းယူတင်ဆက်ပါပါဒီမနက်မှာတော့မြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တချို့နဲ့တန်ရင်းတွေကိုအမေရိကန်ကထပ်ပြီးတော့တန်ခတ်မှုတွေတိုးလိုက်ချိန်မှာပဲတာဂီတနဲ့ဒေါ်ဘုံမှာမင်းညကဘာတွေဖြစ်ပျက်ခဲ့ပါသလဲ
ခါသွားပြီမတို့အိမ်တစ်ခါမှခတ်ပြီးတော့ဟဲ့ဟာအဆက်တနဲ့ပြင်နေပါတယ်တာဂီတအတော်မှာ
ဟောတာဂီတနှွေးဟောမှာတစည်းကွေမှာတစည်းကွေမှာပ
ါတရင်နေအပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖို့ရာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်အောင်ပါပါ။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး၊ဘလော့ဂါတွေပြောသမျှစတာတွေကိုကြားရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ဗျာ
။မြန်မာစစ်တပ်နောက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြချသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့ဆက်ဆံနေတဲ့စစ်အရာရှိနှစ်ဦးတပ်မနှစ်ခုကိုအမေရိကန်ကတနင်္လာနေ့မှအရေးယူတက်ခတ်ပါတယ်ရဲချုပ်တာဝန်လဲယူထားတဲ့ဒုတိယပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုတပ်မ33ခြေလင်းတပ်မ89တို့ရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုအမေရိကန်ကပိတ်ပင်ကန့်သတ်ကြောင်းဗဏ္ဍာရေးဝန်ကြီးဌာနကမလ22ရက်နေ့မှာကြေညာတာပါဖေဖော်ဝါရီလ2ရက်နေ့ကမှရဲချုပ်နဲ့ပြည်ထရေးဒုဝန်ကြီးဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်လက်အောက်မှာရဲတပ်ဖွဲ့ဟာငင်းချမ်းစွာဆန္ဒပြသူတွေကိုအဓိကယုံနှိမ်နှင်းရေးလက်နက်တွေကြီးအစ်စ်တွေသုံးတိုက်ခိုက်တာကြောင့်မလ14ရက်နေ့မှာလှိုင်တန်ရာကဆန္ဒပြသူ38ဦးသေဆုံးရမှုအပါအဝင်နိုင်ငံတော်ဝန်ဆန္ဒပြသူဒါဇင်နဲ့ချီသေဆုံးရတယ်လို့ဗန္ဒာယီဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်တပ်မ33ကိုမန္တလေးမှာတက်ချပြီးရန်ကုန်မှာတပ်မ89တို့ကိုတက်ချထားတွေကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပါအဝင်အင်အားအလွန်ကျွံသုံးတာတွေဖြစ်လာတယ်လို့ဗန္ဓာယီဝန်ကြီးဌာနကထောက်ပြထားပါတယ်။တပ်မ33ဟာဆိုရင်2018ခုနှစ်တုန်းကလည်းရိုဟင်ဂျာတွေအပေါ်ဆူဆူရွရွလူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်အရေးယူတန်းခတ်ခံထားရတာဖြစ်ပါတယ်။မန္တလေးရတနာပုံတင်ပေါ်စိတ်မှာလူ2ဦးသေဆုံးအများအပြားထဏ်ရာရခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ဆန္ဒပြသူတွေကိုကြီးအစ်စ်နဲ့ပြစ်ခတ်တာမှာတပ်မ33ကစစ်သားတွေပါဝင်တယ်လို့အမေရိကန်ဗန္ဓာယီဝန်ကြီးဌာနကပြောဆိုထားပါတယ်။ဆန္ဒပြသူတွေကိုတပ်ဖြတ်နောက်တေးချေတန်းရရစေတဲ့အထိအင်အားသုံးပြီးအကွက်ချဖြိုခွင်းတဲ့လုံခြုံရေးတပ်ဖွဲ့တွေထဲမှာတပ်မ33နဲ့တပ်မ89နှစ်ခုစလုံးပါတယ်လို့လည်းဖော်ပြပါတယ်။နောက်ထပ်အရေးယူခံရတဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတိုက်ရိုက်အစဉ်ခရသူဖြစ်ပြီးသူထိန်းချုပ်တဲ့ဒေသတွေမှာလည်းငင်းချမ်းစွာဆန္ဒပြသူတွေရဲရဲဆက်ဆက်တိုက်ခတ်ခံရတယ်လို့ဖော်ပြပါတယ်။လက်နက်ကိုင်စစ်သားတွေဟာစစ်မြေပြင်အတွက်သာဖြစ်ပြီးရဲတပ်ဖွဲ့လုပ်ငန်းတွေအတွက်မဟုတ်ကြောင်းလူသေးကြေစီတဲ့အထိအင်အားသုံးတာဟာဆိုရင်ဆရာနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုအကွက်ချကြံစီနှိမ်နှင်းမှုသာဖြစ်တယ်လို့အမေရိကန်ကပြောဆိုထားပါတယ်ရှင်။မြမဆင်နာသိမ့်မှုစန့်ကျင်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့သေဆုံးသူအနည်းဆုံး224ဦးရှိပြီဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးကပြောဆိုထားပါတယ
် At least 224 civilians have been killed at the hands of security forces according to the UN Human Rights.
ဟန်စီစင်သေဆုံးရသူတွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့သေဆုံးရသူအရက်သားအနည်းဆုံး224ယောက်ရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံကထုတ်ပြန်ထားတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရတဦးဖြစ်တဲ့ဖာဟန်ဟတ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမှန်တကယ်သေဆုံးရသူအရေအတွက်က250ကျော်နိုင်တယ်လို့လည်းကုလသမဂ္ဂကယုံကြည်ထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့မတ်လ22ရက်နေ့အတည်ပြုချက်အရသာသေဆုံးသူ262ဦးရှိပြီးအမှန်တကယ်သေဆုံးသူကဒီထက်ပိုများကြောင်းဆက်လက်အတည်ပြုချက်ရယူစုဆောင်းနေကြောင်းဖော်ပြပါတယ်။ငင်းချမ်းစွာဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းတာတွေရပ်ဖို့မြမဆန်ရကုလသမဂ္ဂယုံကလည်းဒီဇိုင်းမှတ်မှတောင်းဆိုထားပါတယ်။ စစ်တပ်ကဖမ်းထားတဲ့သတင်းတောက်အနည်းဆုံး40ရှိပြီးလွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကွပ်လာတာနဲ့အတူလွတ်လပ်စွာထုတ်ဖော်ခွင့်မရအောင်ကန့်တက်လာတဲ့အပေါ်ကုလသမဂ္ဂဘက်ကထူးဆိုးရင်နဲ့လူလဲပြောပါတယ်ဖေဖော်ဝါရီလ1ရက်နေ့မြန်မာစစ်တပ်အာဏာသိမ်းပြီးတဲ့နောက်သတင်းတောက်တွေကိုပြစ်မှတ်ထားဖမ်းဆီးမှုသတင်းမီဒီယာထုတ်ဝေခွင့်ရုပ်သံထုတ်လွှင့်မှုတွေကိုပိတ်ပင်ထားသလိုနိုင်ငံတွင်းအင်တာနက်ဆက်သွယ်မှုတွေကိုလည်းအာဏာသုံးဖြတ်တောက်နေပါတယ်ရှင်မြန်မာကြောင်မြင့်တဲ့ပလဲတွေကိုဧပြီလ1ရက်နေ့ကဆလို့နေပြည်တော်မှာ10ရက်ကြာခင်းကျင်းရောင်းချမယ်အကြောင်းမြန်မာကြောင်မြင့်ရတနာပြပွဲဗဟိုကော်မတီကကြေညာခဲ့ပြီးနောက်မှာတော့ကြောင်မြင့်ပြပွဲမှာအယောင်ဝယ်လုပ်သူတွေကိုနာမည်ပြည့်စီးရင်သွင်းအရေးယူမဲ့အကြောင်းပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကတင်းနှင်းလာနေမှာကြေညာပါတယ်။အနာသိစစ်ကောင်စီဟာသူတို့ရဲ့ပုဂ္ဂလိကအကျိုးစီးပွားအတွက်ကြောက်ပြင်းနဲ့ပလဲရောင်းချပွဲစီစဉ်တာလို့လဲ CRPH ကပြောပါတယ်။ဒီကြောက်ပြင်းပြပွဲကတရားမဝင်ဘူးလို့လဲ2020ရွေးကောက်ပွဲအနိုင်ရလွတ်တော်အမတ်တွေရဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီရဲ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံသားယရနာလုပ်ငန်းလုပ်သူတွေကိုမြန်မာကျပ်ငွေနဲ့ရောင်းချမဲ့အကြောင်းမြန်မာကျောင်းမြင့်ယရနာပြပွဲဗဟိုကော်မတီကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာထားတာပါနိုင်ငံတော်ဝန်ဆီယနာသိမ့်မှုစန့်ကျင်ဆန္ဒပြနေကြတဲ့ကာလအတွင်းသတင်းနှစ်ပတ်သာပြင်ဆင်ခြင်းရမဲ့ကျောင်းမြင့်နဲ့ပလဲရောင်းချပွဲမှာရောင်းသူဝယ်သူဘလောက်ရှိသလဲဆိုတော့အတိအကျမသိရပါဘူးအခုကျင့်ပမယ်ဆိုတဲ့ယရနာပြပွဲမှာပါဝင်သူတွေကုမ္ပဏီတွေကိုအမြင့်ပြည့်စီရင်သွင်းပြီးစီးပွားရေးလုပ်ပိုင်ခွင့်ပိတ်မဲ့အကြောင်းဥပဒေအရရေးယူမဲ့အကြောင်း CRPH ဘက်ကပြောဆိုထားတာပါရှင်။မန္တလေးမြို့မှာတနင်္ဂနွေနေ့ညကစစ်တပ်နဲ့ရဲကကြီးအစ်စ်တွေသုံးဆက်တနတ်နဲ့ဒရဇတ်ပြစ်ခတ်ခဲ့ပြီးနောက်တနေ့တနင်္လာနေ့မတ်လ22ရက်နေ့မှာမန္တလေးကလမ်းတွေပေါ်မှာဆန္ဒပြကြပါတယ်။မန္တလေးမှာတနင်္လာနေ့ကဆင်အနာသိန်းစန့်ကျင်ဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကကြီးအစ်စ်သုံးပြီးတနက်နယ်ပစ်ခတ်ခဲ့တာကိုကာကွယ်နိုင်ရေးကြိုးစားတဲ့အနေနဲ့ဆန္ဒပြသူတွေဘက်ကလမ်းပေါ်ကအတားအဆီးတွေကိုမီးရှို့ခဲ့တယ်လို့တချို့ကတော့လေးခွနဲ့ပြန်ပစ်ဖို့ကြိုးစားကြပါတယ်။တနင်္လာနေ့ဆန္ဒပြပွဲအတွင်းသေဆုံးထဏ်ရာရမှုလို့ဆိုတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုလည်းလူမှုကွန်ရက် Facebook မှာတင်ထားတာတွေ့ရပေမဲ့လည်းတီးခြားအတိမပြုနိုင်သေးပါဘူး။ဆီယနာတိန်နာကိုဆန့်ကျင်တဲ့နိုင်ငံတော်ငြိမ်းချမ်းစွာဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲဘက်ကပူးပေါင်းပြီးအဓိကယုံနိုင်ရင်းရဲ့လက်နက်တွေကြီးအစ်စ်တွေတုံးပြီးဖြိုခွဲလာပြီမဲ့လေနိုင်ငံတော်မှာတော့နီလန်ပေါင်းစုံနဲ့အာဏာသိမ်းအဖွဲ့ကိုတော်လှန်နေကြပါတယ်
။ဖက်စီထားသောပေါင်းဆောင်များ
ဆန့်ကျင်လို့ဆန့်ကျင်လို့
ဖက်စီထားသောပြည်သူများ
ဆန့်ကျင်လို့ဆန့်ကျင်လို့
ဖက်စီထားသောပြည်သူများ
ဆန့်ကျင်လို့
ဇဝဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေနဲ့ကျောင်းသားလူငယ်တွေတနင်္လာနေ့ကအာယုံဦးမနဲ့အစောပိုင်းမှာဆလို့ဆန္ဒပြကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြပွဲတွေနှစ်လနီးပါးရှိလာချိန်လူမဲ့တပိတ်တွေနောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကတနက်နေ့ပြစ်ပယ်ရေရှောင်ရှားနိုင်ဖို့အတွက်မနဲ့မိုးမလင်းခင်ဆန္ဒပြချီတက်မှုတွေညပိုင်းဆန္ဒပြချီတက်မှုတွေနီလန်ပေါင်းစုံအသုံးပြုနေကြပါတယ်
။အာယာနီ
ရန်ကုန်လှိုင်မြို့နယ်မှာတနင်္လာနေ့ကအနီးရောင်မိုးပြံပူပေါင်းရာချီလွတ်တင်ပြီးဆရာနာသိမှုကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ရှင
်။ VOA American တံမနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းလိုမီတာ32 kHz 938တုံညဒိုင်းလိုမီတာ40 kHz 948တုံညပိုင်းဒိုမီတာ48 kHz 615တုံညာနဲ့ပိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်ကာနဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံဘဲနိုင်ငံတကာကန့်ကွက်ဆန္ဒပြနေကြချိန်မှာပဲကရင်ပြည်နယ်ဖာပုံမြို့နယ်ထဲမှာတော့မြန်မာစစ်တပ်နဲ့ကရင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေစစ်ဘေးတိမ်းရှောင်နေကြပါတယ်
။ And I think what's interesting about Karensta is a lot of people there see
ကရင်ပြည်နယ်ထဲမှာဆိုရင်တိုက်ပွဲကြောင့်ဥယျာဉ်ဆန့်ခွာထွက်ပြရသူအများအပြားရှိနေတာဖြစ်ပြီးအခုစစ်တပ်အာဏာသိမ်းတာနဲ့ CDM လှုပ်ရှားမှုတွေပါရှိတာတော့ပိုးပြီးများလာနေပါတယ်။ဒါတွေဟာစစ်တပ်ကြောင့်ဆိုတာကျွန်တော်ပြောနေတာနှစ်တော်ကြာနေပါပြီလို့မြန်မာနိုင်ငံလူခွင့်ဆိုင်ရာစောင့်ကြည့်တုံးသက်သူ David Matheson ကပြောသွားတာပါ။လက်ရှိမှာကရင်ပြည်နယ်ဖော်ပုံမြို့နယ်ထဲမှာတောင်ပိုင်းတန်းစစ်ဌာနချုပ်နဲ့စစ်စင်ရေးကုကဲမှုဌာနချုပ်စကခလေးလက်အောက်ခံတပ်ဖွဲ့ဝင်တွေနဲ့ KNU တပ်မဟာ၅တပ်ဖွဲ့တို့ တိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေမူပလောဒေတာပဲမှာတော့တိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာကြောင့်စစ်ရှောင်ဦးရီလည်းတိုးလာနေတယ်လို့ဒေတာကန်တွေက VOA ကိုပြောပါတယ်။အခုလိုတိုက်ပွဲတွေအပြင်တနင်္ဂနွေနေ့ကလည်းဖာပုံမြို့နယ်တွေကယွန်းစလင်းချောင်းတံတားနာမှာမိုင်းပောက်ကွဲမှုတစ်ခုလည်းဖြစ်ပွားခဲ့တာပါ။ဖာပုံက KNU တပ်မှနေမြေ3ခုမှာမြန်မာစစ်တပ်ရဲ့ရိတ်ခါထောက်ပို့လမ်းကြောင်းတွေကို KNL တပ်ဖွဲ့ကနေဂျမ်းဖြတ်ပိတ်ဆို့တိုက်ခိုက်နေတာဖြစ်ပါတယ်။ KNU ကအမျိုးသားအစည်းအရုံးဟာမြန်မာအစိုးရမြန်မာစစ်တပ်နဲ့ NCA အပြစ်ရဲ့လက်မှတ်ရေးထိုးထားတာဖြစ်ပေမဲ့ဖာပုံခိုင်တပ်မဟာ9တထုံချင်းတမဟာတက်ဖွဲ့ရင်းနဲ့တော့စီရေးကတင်မာနေစေဖြစ်ပါတယ်တရုတ်နိုင်ငံရှင်ချန်းဒေတာကအဝီဂါမွတ်စလင်တွေပေါ်မှာလူခွင့်ချိုးဖောက်မှုနဲ့တရုတ်အရာရှိအတော်များများကိုအမေရိကန်နဲ့ EU ဥရောပသမဂ္ဂတို့ကအရေးယူဒဏ်ခတ်မှုတွေတနင်္လာနေ့မှာချမှတ်လိုက်ပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ရှင်ချန်းဒေတာဆိုင်ရာဒုတိယအကြီးအကဲဟောင်းဝမ်ဂျန်ချန်းနဲ့ရှင်ချန်းဒေတာလူလူလုံခြုံရေးဆိုင်ရာဘျူရိုအကြီးအကဲချမ်းမင်းကူရိုကိုအမေရိကန်ဗန်နာယီဝန်ကြီးဌာနကတနင်္လာနေ့မှာအရေးယူခဲ့တာပါ EU နဲ့ဗြိတိန်နိုင်ငံတို့ကလည်းဒီအရာရှိကြီးနှစ်ဦးအပြင်ရှင်ချန်းဒေတာဆိုင်ရာတရုတ်ကွန်မြူနစ်ပါတီဝင်ဝမ်မန်ရှန်းနဲ့ရှင်ချန်းဒေတာအကြီးအကဲဟောင်းဇူဟေလွန်းလိုကိုပါအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ
် This package includes 4 individuals and 1 entity from China
ဒီပုဂ္ဂိုလ်၄ဦးနဲ့တရုတ်ဖွဲ့စည်းတစ်ခုအပေါင်းနဲ့ EU ရဲ့အရေးယူမှုမှာပါဝင်သူတွေဟာရှင်ချန်းဒေတာဆိုင်ရာတရုတ်အစိုးရမူဝါဒအချက်အလက်တွေအတွက်ပုံစံချမှုနဲ့အကောင့်ထည့်ဖော်မှုတွေမှာတက်တက်ကြွကြွပါဝင်နေတယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကပြောတော့တာပါအခုလိုလှုပ်ဆောင်မှုဟာအချက်လက်မှားတွေနဲ့မမှန်သတင်းတွေပေါ်မှာအခြေခံထားတာဖြစ်တဲ့အတွက်ရှုံ့ချတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကချက်ချင်းပဲတုံ့ပြန်ပါတယ်ဒါအပြင်ဥရောပပါလီမန်ကအဖွဲ့ဝင်9ဦးပါဝင်လူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်း4ခုပေါ်မှာတရုတ်အစိုးရကအရေးယူလိုက်ကြောင်းဒီလိုအရေးယူတာဟာအချက်လက်မှားတွေဖြန့်ဝေမှုကြောင့်ဖြစ်ကြောင်းမှာကြေညာခဲ့တာပါ1989ခုနှစ်တရုတ်နိုင်ငံတည်နှမင်းအရေးခင်မှာဒီမိုကရေစီဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့် EU ကစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုချမှတ်ခဲ့တဲ့နောက်အခု EU ကပထမဆုံးအကြိမ်ဖြစ်နေတရုတ်ပေါ်မှာအရေးယူဒဏ်ခတ်လိုက်တာလည်းဖြစ်ပါတယ်COVID-19 ရောဂါပိုးရဲ့ဇင်းမြစ်နဲ့နောက်မှဒီလိုကာယရောဂါထပ်ဖြစ်မလာအောင်ဘယ်လိုကာကွယ်ရမလဲဆိုတာကိုသိဖို့အတွက်တရုတ်နိုင်ငံမှာလည်းမကဘဲအရှိတောင်အရှဒေသတွေမှာပါဆက်ပြီးရှာဖွေဖို့အတွက်သိပ္ပံပညာရှင်တွေလှုပ်ဆောင်နေပါပြီ COVID-19 ဖြစ်ပွားစေတဲ့ SARS-CoV-2 virus ကိုတရုတ်နိုင်ငံဝူဟန်မြို့မှာမနစ်ကဒီဇင်ဘာလကုန်မှာစတွေ့ခဲ့တဲ့နောက်တရုတ်နိုင်ငံမှာသာဒီရောဂါဇင်းမြစ်ရှာဖွေဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်ဒီရောဂါပိုးနဲ့96ရာခိုင်နှုန်းလောက်မျိုးဗီဇတူးနေတဲ့နောက်ကိုရိုနာဗိုင်းရပ်စ်မျိုးကိုမနစ်ကနှစ်ဆန်းပိုင်းလောက်မှာတရုတ်နိုင်ငံတောင်ပိုင်းယူနန်နယ်ထဲမှာတွေ့ခဲ့ရတာပါဒါပေမဲ့နောက်ထပ်လေ့လာမှုတွေအရယူနန်နယ်ထဲမှာတွေ့ခဲ့ရတဲ့ SARS-CoV-2 မျိုးနဲ့ဆင်းရဲတူးတဲ့ပိုးမျိုးကိုထိုင်းနဲ့ကမ်ဘောဒီးယားနိုင်ငံတွေမှာပါတွေ့ခဲ့ရတာဖြစ်ပါတယ်ဒါကြောင့်ဒီရောဂါဇင်းမြစ်ကိုစုံစမ်းဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမကြာသေးခင်ကမှဆစ်လွတ်တဲ့ရောဂါပိုးမွှားဗေဒပညာရှင်တွေကတရုတ်နိုင်ငံဒီမှာကပဲနောက်လေ့လာမှုတွေကိုအရှိတောင်အာရှဒေသတွေမှာပါဆက်ပြီးလုပ်တင်တယ်လို့ပြောပါတယ်ဒီလိုလေ့လာတဲ့အခါမှာလင်းနိုတွေကိုအဓိကထားလေ့လာဖို့အကြံပေးပါတယ်ကိုရိုနာဗိုင်းရပ်စ်မျိုးရင်းတွေနဲ့အခုကမ္ဘာတစ်လွှာလူအများပြားသေဆုံးရတဲ့ကာယရောဂါဖြစ်စေတဲ့ SARS-CoV-2 ပိုးတွေအဓိကရှင်သန်နေထိုင်နိုင်တဲ့လက်ခံကောင်မျိုးစိတ်တွေထဲမှာလင်းနိုကအဓိကပါဝင်နေတာကြောင့်ဖြစ်ပါတယ်ရီမင်နိုင်ငံမှာကာလကြာရှည်ဖြစ်ပေါ်နေတဲ့ပြည်ရင်းစစ်အတွက်အပြစ်ခတ်ရက်ဆဲကြဖို့ Saudi Arabia နိုင်ငံကတနင်္လာနေ့မှာကမ်းလှမ်းလိုက်ပါတယ်။ဒါပေမဲ့အခုလိုကမ်းလှမ်းချက်ဟာဘာအသက်ဆန်းမှမဟုတ်သလိုထိရောက်မှုလည်းရှိမှာမဟုတ်ဘူးလို့ပြောပြီးဟူသီသဘုံတွေဘက်ကတော့လက်ခံချက်မမရပါဘူး။အခုလိုတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရက်ဆဲပြီးရင်ဆန္ဒကလေရင်ကွင်းကိုပြန်ပြီးဖွင့်နိုင်မှာဖြစ်ကြောင်းလဲ Saudi Arabia အစိုးရကပြောပါတယ်။ဒီလေရင်ကွင်းဟာအီရန်နဲ့အကူအညီပေးနေတဲ့ဟူသီသဘုံတွေထိန်းချုပ်ထားတဲ့နယ်မြေထဲမှာရှိတာဖြစ်ပေမဲ့Saudi Arabia ဥဆောင်တဲ့မဟာမိတ်တွေအကူအညီပေးနေတဲ့ယေမန်သမ္မတ Abdurrahman Mansour Hadi အစိုးရကဝင်ဟင်ကိုထိန်းချုပ်ထားတာဖြစ်ပြီးဒီလေရင်ကွင်းမှာလေကြောင်းအဝင်အထွက်မရှိအောင်ပိတ်ထားတာနှစ်နဲ့ချီရှိနေပြီဖြစ်ပါတယ်။ဒါအပြင်ယေမန်နိုင်ငံဟိုဒေဒါပင်လယ်စိတ်ကမ်းကရတဲ့အခွန်အခတွေအတွက်ယေမန်အစိုးရဘက်ကရောတဘုံအဖွဲ့ဘက်ကပါအသွင်းထုတ်လုပ်နိုင်ဖို့ယေမန်ဗဟိုဘဏ်မှာပူးတွဲငွေစင်းဖွင့်နိုင်မှာဖြစ်ကြောင်းလဲ Saudi Arabia ဘက်ကကန့်လန့်ခဲ့တာပါ2018ခုနှစ်စတော့ခ်ဟောင်းမှာပြုလုပ်တဲ့ညှိနှိုင်းမှုတွေအရဒါကိုရီမင်းအစိုးရဘက်ကရောတဘုံအဖွဲ့ဘက်ကပါသဘောတူခဲ့တာဖြစ်တယ်နဲ့အပြည့်ဝတော့အကောင့်ထဲမပေါ်နိုင်ခဲ့ပါဘူး အခုကမ်းလှမ်းချက်တွေအတွက်နှစ်ဖက်သဘောတူညီမှုရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲတွေကိုဆက်လုပ်မှာဖြစ်ကြောင်းနဲ့ဒါဟာဟူတီတွေပေါ်မှာပဲမူတည်နေတယ်လို့ Sorry နိုင်ငံခြားရေးဝန်ကြီး Faisal bin Farhan Al Salk ရီယတ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါဒီကြေညာချက်အတွက်သမ္မတဟာရီအစိုးရကကြိုဆိုပေမဲ့ရေမင်းပိုင်နဲ့နယ်မြေ80ရာခိုင်နှုန်းလောက်ကိုထိန်းချုပ်ထားတဲ့ဟူတီတပုံတွေကတော့စိတ်ဝင်စားမှုတိတ်မပြပါဘူး
Direct from Washington, the voice of America, VOA. ဒီကနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းရှင်တွေအခုနားဆင်နေရတဲ့ VOA အစီအစဉ်ကို Facebook စာမျက်နှာကသာမကပဲ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ကြပြိုင်နဲ့အထဲမှာပဲတွားရောက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။မြန်မာနိုင်ငံမြို့ကြီးတချို့မှာညဘက်စစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းနေတဲ့ကြားကပဲရန်ကုန်တိုင်းတာကိရဒေါ်ဘုံနဲ့စမ်းချောင်းမြို့နယ်တွေမှာတင်းလာနေညကရှောင်းတခင်ညသပိတ်ဆန္ဒပြတာတွေရှိခဲ့ပြီးဒေါ်ဘုံမှာရက်ွက်အုပ်ချုပ်ရေးမှူးယုံမီးလောင်ကျွမ်းမှုနဲ့အတူလူနေအိမ်တွေကိုပြစ်ခတ်တာကားတွေကိုဖျက်ဆီးတာတွေရှိတဲ့အကြောင်းကိုတင်ပြခြင်းပါလေ။နေ့စဉ်ဆိုသလိုမြို့ကြီးတွေမှာရောနေဘက်ကျေးရွာတွေမှာပါအာနာသိမှုစန့်ကျင်ဆန္ဒပြပွဲတွေဆက်လက်ပေါ်ပေါက်နေတာပါ။တာဂီတာမြို့နယ်မှာမနေ့တနင်္လာနေ့ည7နာရီဝန်းကျင်ရက်ွက်နေပြည်သူတွေလမ်းပေါ်အတွက်ဆန္ဒပြခဲ့တာကိုလူမှုကွန်ရက်ပေါ် live stream နဲ့ဗီဒီယိုမှာတွေ့ရပါတယ
်
။
တာဂီတာနဲ့ဒေါ်ဘုံမြို့နယ်အဆက်မှာညဘက်10နာရီကျော်ဝန်းကျင်ပြစ်ခတ်မှုတွေရှိခဲ့တာပါအထူးသဖြင့်တာဂီတာတစ်ဈေးခွေမှာပြစ်ခတ်တာကိုတိုင်းမြင့်ပေါ်ကလွှင့်တဲ့ live ဗီဒီယိုမှာမြင်ရပါတယ
်သွားပြီမှန်နေပုံပွဲပုံလားမသိဟာတကယ်ကလုံးကုန်ခလေးဖတာခလေးဖတာတကယ်ချင်းကားနေငါတို့အိမ်ပေါ်တော့မတည်ဘူးဟာသွားပြီ
ငါတို့အိမ်တခါအောင်ဆက်ပြီးတော့
အဲ့ဒီ
စတဲ့နဲ့ပြင်ပြပါတယ်။တာကေတာတာကေတာအတော်မှာ
ဟောတာကေတာနွေဟိုမှာတစ်စည်းခွေမှာတစ်စည်းခွေမှာလား။ဈေးခွေတက်လဲ။ဟဲ့န
ော်ဟုတ
်တာကေတာဈေးခွေမှာ
ဟာရတယ်ငါကျန်လိုက်တယ်နေမထွက်နဲ့အောင်နေမထွက်နဲ့အောင်စတဲ့နဲ့ပြင်ပြနေမှာနော်လမ်းထဲမှာနော်မထွက်နဲ့မငိုနဲ့လေ
ဒေါ်ဘုံမြို့နယ်နွေရက်ွက်အတွက်အုတ်ချုပ်ရည်မှုတူစစ်တပ်ကခန့်အပ်ခဲ့တာကိုရက်ွက်နေပြည်သူတွေမကျေနပ်တဲ့အတွက်မတ်လ22ရက်နေ့မနေ့ပိုင်းအဲ့ဒီရက်ွက်တော့ white ဆန္ဒပြဆန့်ကျင်မှုတွေရှိခဲ့ပြီးနောက်အခုလိုစစ်တပ်နဲ့ရဲကညဘက်ပြစ်ခတ်မှုတွေလှုပ်လာတာပါအဲ့ဒီလိုပြစ်ခတ်နေတော့ဒေါ်ဘုံမြို့နယ်နယ်အေးရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်နေတာကိုမြင်ရပါတယ
်ဟဲမီးတွေလောင်နေတယ
်ဟဲမီးတွေကြီးကြီးလောင်နေတယ
်ဟဲမီးတွေလောင်နေတယ်မီးစရာပြောပြကြပါမီးတွေရမ်းလောင်နေတယ်
တ
ော်တော်လာပြီလားတကယ်ကြီးဘယ်လို
လုပ်မလဲမိသက်ကလာပြီ
မိသက်ကလာပြီလား
မ
ိသက်ကလာမိသက်ကလေးလွတ်ပေးပါဟုတ်တယ်ຫນွေအိမ်မှာပါလူတွေတရားမမထွက်ရေဟာမိသက်လောင်နေလေလမ်းထဲမှာလည်းကားနေနေလीတနက်နေ့ကြည့်တယ်နော်ထပ်ဖို့လည်းမပေးဘူးຫ
ນွေအိမ်ရက်ွက်အုပ်ချုပ်ရေးမှုရုံးမှာလောင်နေမိဟာရှုံမီးဖြစ်နိုင်ပြီးဘယ်သူလက်ချက်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူးပြည်သူတွေလက်မခံညှင်းဆန်နေတဲ့ကြားကပဲစစ်ကောင်စီကရက်ကြီးဥက္ကဋ္ဌတွေကိုခံပြီးညဘက်သကောင်စီရင်စစ်တဲ့လုပ်ရက်တွေဒီရက်ပိုင်းနဲ့ပေါ်ပေါက်ပြီးနောက်အခုလိုဒေါ်ဘုံကရက်ွက်အုပ်ချုပ်ရေးမှုယုံမီးလောင်တဲ့ဇာလံဖြစ်လာတာလို့အဲ့ဒီယုံနဲ့တလန်းကြားမှာနေတဲ့အမျိုးသမီးတူက VOA ကိုပြောပါတယ
်အခုကသူတို့ကရက်ကြီးဥက္ကဋ္ဌတွေခံနေပြီခံလဲခံရောညတက်တီအရင်တိုင်ခိုင်းတာပေါ့နော်အဲ့တော့လူကမသိရမကြည့်ရဘူးရေရှူရောရေရှူမီးလဲရှူလို့ရောတက်ကဆင်းလာတာပေါ့ဆင်းလာပြီးတော့ဟိုပြည့်တဲ့မြလို့အကုန်ပြစ်တာလက်နဲ့မြေနဲ့လမ်းနဲ့မှဟိုတိုက်ပြီးပေါ့ထိုးပြီးလက်နဲ့မြေကလှုပ်တာမြင်အကုန်ပြစ်ပြီးတော့လမ်းတန်းလုံးကားမှန်ပြီးရိုက်ခွေးတယ်လူတွေကလည်းတော့တချို့ကလည်းကိုယ်အိမ်ကြီးကမှကြောက်လို့ဖွက်ဟင်းနေတယ်လို့ရှိရပါဘူးအဲ့လိုအေးမခံတာအရေးပြရတယ်အကုန်ပြစ်တာဒီကြောက်တော့အဲ့လိုတန်ကုန်းတွေရောဒီကစစ်တင်တွေကိုပြစ်တာအချက်300လောက်တောင်ရှိတယ်လူတွေရောက်ရှိရဲ့ဆိုတော့တရင်တေချာမရသေ
းရဝဒယုံကိုလောင်နေတဲ့မိကဘေးနာကအိမ်လေးကိုကူးဆက်လောင်တာမျိုးရှိမရှိအတိမပြုတ်နိုင်သေးပါဘူး
တာဂီရာနဲ့ဒေါ်ဘုံမိသားဌာနတွေကို VOA ကဖုန်းခေါ်ခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိခဲ့ပါဘူး။တာဂီရာနဲ့ဒေါ်ဘုံမှာလိုပဲညဘက်ပြစ်ခတ်နေနေမှုတွေရှိတဲ့ကြားကပဲစမ်းကြောင်းမြို့နယ်လူငယ်တွေကမင်းညကတလန်းဝင်တလန်းတွက်လှည့်လည်ပြီးညတပိတ်ဆင်နွှဲခဲ့ကြတယ်လို့မြို့ကန်တွေကပြောပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးသတင်းလွှာဖြစ်တဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးသတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးသတင်းလွှာကိုတောင်းယူနိုင်ပါသေး යි ။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်မတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
VOA ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေနားဆင်နေရတာဖြစ်ပါလေခင်ဗျာအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းပေးပို့ချက်တပုတ်ကိုပြောပြခြင်းပါလေမြန်မာနိုင်ငံမှာနိုင်ငံရေးအရမတည်မငြိမ်ဖြစ်တာကြောင့်ထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထောက်ဖာပွန်မြို့နယ်တစ်တော်အတွင်းမှာမြန်မာနိုင်ငံကတရားမဝင်ခိုးဝင်လာကြတဲ့ရိုဟင်ဂျာမွတ်စလင်22ဦးအပါအဝင်မြန်မာနိုင်ငံဘက်ကခိုးဝင်လာတဲ့နိုင်ငံသား35ဦးကိုဖမ်းဆီးမိခဲ့ပါတယ်ဒီအပိုင်းအတွင်းမှာထိုင်းနိုင်ငံတောင်ပိုင်းမှာခိုးဝင်လာသူတွေတရားထက်မနည်းကိုထိုင်းအာဏာပိုင်တွေဖမ်းမိခဲ့တဲ့အကြောင်းမအေးမာကတင်ပြထားပါတယ
်မြန်မာနိုင်ငံမှာနိုင်ငံရေးအရမငြိမ်မသက်ဖြစ်တာကြောင့်ကောအလုတ်ကန်ရှားပါမှုတွေကြောင့်ပါထိုင်းနိုင်ငံကန်ချနာဘူရီပြည်နယ်ထောင်ဖာပွန်မြို့နယ်အတွင်းကိုခိုးဝင်လာသူတွေဒီအပိုင်းတွင်ဖမ်းမိခဲ့တာပါထောင်ဖာပွန်တစ်တော်အတွင်းမှာမြန်မာနိုင်ငံဘက်ကနေတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာ20ကျော်နဲ့မြန်မာနိုင်ငံသား100လောက်ကိုဒီအပိုင်းတွင်မှာဖမ်းမိခဲ့ပါတယ် FPD ဖွဲ့ကအလုတ်သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပြပါတယ
်မြန်မာပေါ့နော်မောင်ငယ်ဆိုတော့မသိနိုင်ဘူးအဲသူ့ကိုအဲစစ်လိုက်တာပေါ့စစ်လိုက်တဲ့ခါမှာပေါ်လာတဲ့ဟာလေသူတွေပေါ်လာတဲ့ဆိုတော့အဲမှာတီးသွားပြီးသမားကြီးသွားပြီးတော့အာရှိတဲ့နေရာကိုလိုက်တဲ့ကကြအဲ35ယောက်တွေ့တာရိုဟင်ဂျာ22ယောက်နဲ့အဲကျန်တဲ့ဟာမြန်မာပေါ့နော်အဲ့လိုမျိုးပဲသိရတဲ့ခါမှာစံနာဘူရီပိုင်မှာပဲမှာပွဲသားပြောမှာပေါ့နော်သူကလည်းလမ်းညွန်ဆိုတော့လေဒီလမ်းပြပေါ့မှာအဲအဲ့လိုမျိုးအရင်မေးပြီးတော့မှဆက်မိရလို့ပြောတ
ယ်မြန်မာနိုင်ငံအတွင်းမှာအလုတ်ကန်ရှားပါမှုနဲ့နိုင်ငံရေးမတည်မငြိမ်နေဖြစ်လာတဲ့အတွက်အခက်အခဲတွေပိုဖြစ်လာပြီးအင်းနီနာချင်းနိုင်ငံကိုအလုတ်လုတ်ကန်ဖို့အတွက်ပွဲသားတွေနဲ့ထွက်လာကြသူတွေများလာတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်ပွဲသားတွေနဲ့ကတွားနေတာအခုတတိရှိဆုံးမှာလေအဲ့ဒီကကြတော့ခုနကကျွန်မနေပါဒီကိုဗစ်နဲ့ပတ်သက်တဲ့ဟာလဲစိုးရိမ်နေတာပေါ့နော်ကိုယ်တော်ကလည်းမပြောလားကိုဗစ်ဆက်လိုက်တော့အဲ့ဒီပကြောအုပ်စုမှာတင်ပါတယ်မြန်မာတွေကအပရယောက်လေ၄ယောက်လေဟုတ်တယ်မလား positive တွေ့တယ်လေဟုတ
်တယ်
ဆိုတော့အဲ့ဒါမျိုးပေါ့
ဒီရက်ထဲမှာပဲထိုင်းမြန်မာနယ်စပ်ရှမ်းချနာဘူရီပြည်နယ်ထောင်ဖာပွန်မြို့နယ်အတွင်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသား16ဦးလိုက်ပါလာတဲ့ကားတစ်စီးရဲ့နောက်ကိုထိုင်းနယ်ခြားဆောင်ရဲတပ်ဖွဲ့ကနေကားတွေနဲ့အမိလိုက်ပြီးဖမ်းဆီးခဲ့ကြောင်းသိရပါတယ်မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံသားလူမောင်ခိုကူးသူတွေကိုတောင်ပိုင်းပြည်နယ်တွေထိလိုက်ပို့ပေးဖို့တဦးကိုဘတ်ငွေ1000ပေးခဲ့ရကြောင်းဖမ်းဆီးခံရသူတွေကထွက်ဆိုကြပါတယ်အခုဆိုရင်ထိုင်းနိုင်ငံတောင်ပိုင်းမှာဒီအပိုင်းတွင်ဖမ်းဆီးခံရသူ100လောက်ရှိနေပြီဆိုပြီးအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောဆိုကြပါတယ်မြန်မာနိုင်ငံတွင်းကနိုင်ငံရေးပတိမငြိမ်ဖြစ်လာတာနဲ့အတူမြန်မာနိုင်ငံသားအများအပြားဟာထိုင်းနိုင်ငံအတွင်းကိုပုံမဝင်ရောက်လာနေရမှာထိုင်းမြန်မာနယ်စပ်ကန်ချနာဘူရီပြည်နယ်ဖျားသုံးစုဒေသဘက်ကနေအများစုဝင်ရောက်လာတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုကြပါတယ်ရှင်
။ထိုင်းကြီးစိုက် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတခါနားဆင်ရမှာကဆက်သွယ်မေးမြန်းချက်ပါ။ဆီအာနာတင်ထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးခိုလုံဖို့မြန်မာပြည်သူတွေအတွက်အိန္ဒိယရဲ့အကူအညီအရေးတကြီးလိုအပ်နေချိန်မှာပဲအိန္ဒိယအစိုးရအနေနဲ့မြန်မာပြည်သူတွေအပေါ်တစ္ဆာမဖောက်သင့်ကြောင်းမီဇိုရန်ပြည်နယ်ဝန်ကြီးချုပ်က VOA နဲ့တီးသန့်ဆက်သွယ်မေးမြန်းခဲ့မှာပြောပါရယ်မိုင်းအင်ဂျင်နိုင်ကဗီဒီယိုကွန်ဖရင့်ကနေတဆင့်ပြည်နယ်ဝန်ကြီးချုပ်ဆိုရမ်တန်ကားကိုမေးမြန်းထားတာကိုနားဆင်ရမှာပါ
မ မြန်မာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ပြည်내ဝင်ကြီးချုပ်ကအိန္ဒိယဝင်ကြီးချုပ်နရိန္ဒရာမိုဒီကိုရေးသားပေးပို့တဲ့စာကို VOA ကလက်ခံရရှိထားပါတယ်။အဲ့ဒီစာထဲမှာမြန်မာကနေထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအိန္ဒိယအစိုးရအနေနဲ့လက်ခံကူညီဖို့တိုက်တွန်းထားတယ်လို့ဒုက္ခသည်တွေကိစ္စမှာပြည်내ဝင်ကြီးဌာနကညွှန်ကြားချက်ပေးထားတာကိုမီဇိုရန်ပြည်내ကလက်ခံမှာမဟုတ်ဘူးလို့ပြည်내ဝင်ကြီးချုပ်ရေးထားတာတွေ့ရပါတယ်။အဲ့တော့အခုနောက်ဆုံးဝင်ကြီးချုပ်နရိန္ဒရာမိုဒီနဲ့ဒီမီဇိုရန်ပြည်နယ်အစိုးရတို့ညှိနှိုင်းဆွေးနွေးနေတဲ့အခြေအနေဘယ်လိုရှိပါလဲရှင
် I have sent a delegation team of 4 persons
ကိုယ်စားလှယ်လေးဦးပါတယ်အဖွဲ့ကိုကျွန်တော်ဆေးလွတ်ထားပြီးပါပြီနှစ်ယောက်ကတော့အထက်နဲ့အောက်လွှတ်တော်မှာရှိတဲ့မီဇိုရန်အမတ်တွေပါအိန္ဒိယလွှတ်တော်မှာမီဇိုရန်ကိုယ်စားပြုအမတ်2ဦးရှိတာကလည်းကျွန်တော်တို့ပြည်နယ်မှာလူဦးရေတန်းတန်းကျော်ပဲနေထိုင်တဲ့အတွက်ဖြစ်ပါတယ်နောက်တစ်ဦးကပြည်နယ်ဒုဥက္ကဋ္ဌဝန်ကြီးရာဒူးအဆင့်ရှိပြီးအလွန်အရေးပါတဲ့ပုဂ္ဂိုလ်တစ်ဦးပါနောက်တစ်ဦးကတော့ကျွန်တော်ရဲ့နိုင်ငံရေးအကြံပေးဖြစ်ပါတယ်။သူတို့၄ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ကိုနယူးဒေလီကိုကျွန်တော်ဆေးလွှတ်ထားပါတယ်။ဒီကနေ့မှသူတို့၄ဦးဟာမြန်မာဒုက္ခသည်အရေးကိစ္စကိုအိန္ဒိယဒုသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။ကျွန်တော်ကိုယ်စားလှယ်အဖွဲ့ဟာအရေးကြီးတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ခဲ့ကြပြီးဖြစ်တယ်လို့နောက်ထပ်လည်းအိန္ဒိယအစိုးရအဖွဲ့အတွင်းအခြားအရေးကြီးတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ဆုံဖို့ကြိုးပမ်းနေပါတယ်။အိန္ဒိယအစိုးရကိုကျွန်တော်ပြောခဲ့တာကမြန်မာတွေဟာကျွန်တော်တို့မိတ်ဆွေတွေဖြစ်ကြပြီးမြန်မာနိုင်ငံရေးအခြေအနေကြောင့်သူတို့အသက်အန္တရာယ်ကိုအကာအကွယ်ရဖို့မီဇိုရန်ပြည်နယ်ကိုထွက်ပြေးလာနေကြတယ်ဆိုတာပါ။အိန္ဒိယနိုင်ငံတွေမှာခိုလုံခွင့်ရဖို့သူတို့လိုအပ်နေပါတယ်။အထူးသဖြင့်ချင်းလူမျိုးတွေနဲ့ကျွန်တော်တို့ဟာညီအစ်ကိုမောင်နှမတွေဖြစ်ပါတယ်။ကျွန်တော်အမေဘက်ကဦးလေးနှစ်ယောက်ဟာမြန်မာပြည်မှာပဲနေထိုင်ခဲ့တာဖြစ်ပြီးအဲ့ဒီမှာကွယ်လွန်ခဲ့ပါတယ်။ကျွန်တော်အမေနဲ့သူညီမနှစ်ယောက်ဟာအိန္ဒိယမှာနေတာပါ။ကျွန်တော်တို့ဟာအလွန်ပဲနှိစက်ကြပါတယ်။ဒါကြောင့်သူတို့မှပြဿနာရှိလာတဲ့အခါအိန္ဒိယကိုလာဖို့လမ်းကလွဲလို့အခြားရွေးချယ်စရာမရှိပါဘူး။ဒါကြောင့်ကျွန်တော်အိန္ဒိယအစိုးရကိုတောင်းဆိုလိုတာကမြန်မာနိုင်ငံရဲ့အခြေအနေကြောင့်အိန္ဒိယရဲ့အကူအညီကိုသူတို့အရေးတကြီးလိုအပ်နေပါတယ်။ဒါကြောင့်သူတို့လိုအပ်နေတဲ့အချိန်မှာအိန္ဒိယနိုင်ငံသားလျင်သူတို့ရဲ့မျှော်လင့်ချက်ဖြစ်ပါတယ်။မြန်မာပြည်သူတွေလိုအပ်နေတဲ့အချိန်မှာကျွန်တော်တို့သူတို့အပေါ်ကိုတစ္ဆာမဖောက်သင့်ပါဘူး။တကယ်လို့ကျွန်တော်တို့သူတို့ကိုတစ္ဆာဖောက်ခဲ့မယ်ဆိုရင်ဒါမှမဟုတ်သူတို့လိုအပ်တဲ့အချိန်မှာကျွန်တော်တို့ကလက်မခံနိုင်ဘူးဆိုရင်မြန်မာပြည်သူတွေရဲ့စိတ်ဓာတ်ကိုအကြီးအကျယ်ထိခိုက်စေပါလိမ့်မယ်။ဒီလိုစိတ်နာကြီးထိခိုက်မဲ့အခြေအနေကိုပျောက်ကွယ်ဖို့ဆိုရင်ဆယ်စုနှစ်ပေါင်းများစွာကြာသွားပါလိမ့်မယ်။ဒါကြောင့်အိန္ဒိယတဲကိုဝင်လာဖို့အတွက်မြန်မာပြည်သူတွေရဲ့မေတ္တာရက်ခံတောင်းဆိုချက်တွေကိုအိန္ဒိယအစိုးရအနေနဲ့ဆန့်ကျင်ဖို့ဒါမှမဟုတ်ငင်းပယ်ဖို့မသင့်ပါဘူး။
ပြည်내ဝင်ကြီးချုပ်ရဲ့စာထဲမှာလည်းမြန်မာပေါ်ထားတဲ့အိန္ဒိယအစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုနားလည်မှုရှိပေမဲ့အခုကိစ္စကလူသားချင်းစာနာမှုအကျက်တဲကိစ္စဖြစ်တယ်ဆိုတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့အရေးကြီးတာကအိန္ဒိယဟာနောက်လာမှာအလဲကျလုံခြုံရေးကောင်စီဥက္ကဋ္ဌဖြစ်လာမှာဆိုတော့အခုလိုဆက်ရနာတင်ထားတဲ့မြန်မာအရေးကိုအိန္ဒိယအစိုးရအနေနဲ့ဘလို့ကင်တွယ်တင့်တယ်လို့မြင်ပါလဲရှင
်။ That is the reason why India is in the UN Security Council.
India နိုင်ငံလုံခြုံရေးကောင်စီမှာရှိနေပေမဲ့တရုတ်နဲ့ရုရှားကဗီဒီယိုအာဏာသုံးနေတာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တရုတ်နဲ့ရုရှားကိုဘာမှမပြောနိုင်ပေမဲ့အိန္ဒိယကကျွန်တော်တို့နိုင်ငံကျွန်တော်တို့အစိုးရဖြစ်ပါတယ်။ဒါကြောင့်မြန်မာပြည်သူတွေကိုပုံမကြိုးစားလက်ခံဖို့မြန်မာရေးရာကိစ္စနဲ့ပတ်သက်လို့သူတို့ရဲ့နိုင်ငံတကာမူဝါဒကိုပြောင်းလဲဖို့ကျွန်တော်တို့တောင်းဆိုရမှာပါ။ဒါကြောင့်အင်ဂျီချင်းနိုင်ငံတွေအဖြစ်သားမကလုံခြုံရေးကောင်စီမှာအလွန်အရေးကြီးတဲ့နေရာကိုရောက်နေချိန်မှာမြန်မာအပေါ်မှာထားတဲ့မူဝါဒကိုပြောင်းလဲဖို့အိန္ဒိယအစိုးရကိုကျွန်တော်တို့မြစ်တာရက်ခံပါတယ
်။ဒါဆိုရင်အိန္ဒိယအစိုးရရဲ့တုံ့ပြန်ချက်ကိုဘယ်လိုမျှော်လင့်ထားပါသလဲ။တကယ်လို့သူတို့ကပြည်내ဝင်ကြီးချုပ်ရဲ့တောင်းဆိုချက်ကိုလက်မခံဘူးဆိုရင်ဘယ်လိုအခြေအနေတွေဖြစ်လာမလဲရှင်
။ Well, I do not know because we have not had a personal contact with the prime minister and the home minister
အဲ့တော့ကျွန်တော်မသိပါဘူးကျွန်တော်အနေနဲ့အိန္ဒိယဝန်ကြီးချုပ်နဲ့ရောပြည်ထရေးဝန်ကြီးနဲ့ပါပုဂ္ဂိုလ်ကြီးအဆက်အသွယ်မရှိခဲ့ပါဘူး။ဘာကြောင့်လဲဆိုတော့သူတို့တွေဟာမဲဆွယ်စည်းရုံးရေးတွေနဲ့အလွန်ကိုအလုံများနေပြီးကျွန်တော်တို့နဲ့တွေ့ဆုံဖို့အချိန်မရပါဘူး။တခုရှိတာကနယူးဒီလီမှာရှိတဲ့စစ်ဘက်နဲ့အစိုးရအဖွဲ့ဝင်အရေးကြီးတဲ့တာဝန်ရှိသူတွေနဲ့ကျွန်တော်တို့ရဲ့ကိုယ်စားလှယ်အဖွဲ့တွေတွေ့ဆုံဆွေးနွေးမှုတွေလုပ်နေတာပါ။လက်ရှိအချိန်မှာဒါကိုပဲကျွန်တော်တို့လုပ်နိုင်ပါတယ်။အစိုးရထိပ်ပိုင်းခေါင်းဆောင်တွေဟာသူတို့ယုံနေမှာမရှိပဲမဲဆွယ်စည်းရုံးရေးတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်နေကြပါတယ်ဒီတော့အိန္ဒိယအစိုးရစီမှာဘယ်လိုစိတ်ကူးရှိနေသလဲဆိုတာကျွန်တော်မသိပါဘူးတကယ်လို့မဲဆွယ်စည်းရုံးရေးခရီးစဉ်တွေကနေနယူးဒေလီကိုသူတို့ပြန်ရောက်လာချိန်မှာတာဝန်ရှိသူတွေကသူတို့ကိုပြန်ပြီးအစီရင်ခံတင်ပြကြမှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်ယုံကြည်တာကတော့မြန်မာနိုင်ငံအပေါ်သူတို့ရဲ့သဘောထားကိုဖြေလျှော့ပေးလိမ့်မယ်လို့မျှော်လင့်နေပါတယ်
လူငယ်တဲ့သတင်းဘက်ကမီဇိုရန်လွှတ်တော်အမတ်တယောက်ကနေအိန္ဒိယလွှတ်တော်ထဲမှာပြောသွားတာကမီဇိုရန်ကလက်ခံထားတဲ့မြန်မာဒုက္ခသည်အများစုထဲမှာရဲဝင်တဲ့နေဖြစ်တယ်လို့ပြောသွားပါတယ်ဆိုတော့လက်ရှိမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ရဲဝင်တဲ့အရေးအတွက်ဘယ်လောက်ရှိနေပါလဲသူတို့ကိုရောဘယ်လိုအကာအကွယ်ပေးထားပါလဲရှင
် Yeah we are protecting them here no need of protection because
ကျွန်တော်တို့သူတို့ကိုအကာအကွယ်ပေးထားပါတယ်။ဒါပေမဲ့ဒီဘက်မှာသူတို့အတွက်အကာအကွယ်ဆိုတာမလိုအပ်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အားလုံးအနည်းနဲ့အများဆိုသလိုဆွေမျိုးသားချင်းတွေဖြစ်နေလို့ပါ။ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံကလာတဲ့ဒုက္ခသည်80ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဆွေမျိုးသားချင်းတွေဒီမှာရှိနေကြတာပါ။ဒါကြောင့်သူတို့ဘာသာသူတို့နေထိုင်ဖို့နေရာတွေရှိနေပါတယ်။ကျွန်တော်တို့ပြည်နယ်လွှတ်တော်အမတ်ကဒီကိစ္စကိုလွှတ်တော်မှာမေးခွန်းထုတ်ခဲ့တာပါ။မီဇိုရန်ပြည်နယ်မှာရှိတဲ့မြန်မာဒုက္ခသည်အရေအတွက်က900နဲ့600ကျားမှာရှိနေပါတယ်ဒုက္ခသည်တွေဟာတနေ့တခြားတိုးလာနေတာပါဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်သူတို့ကိုတတ်နိုင်သလောက်ခိုးလုံခွင့်ပေးနေပါတယ်အများစုကတော့ဆွေမျိုးသားချင်းတွေအိမ်မှာနေနေကြပြီးအ ਨੇ အချင်းလောက်ကသာစခန်းတွေမှာစောင့်ရှောက်ဖို့လိုအပ်တာပါဒါပေမဲ့ဒုက္ခသည်တွေပို့ပြီးတိုးလာတာနဲ့အမျှအနာဂတ်မှာအိန္ဒိယအစိုးရရဲ့အကူအညီကိုလိုအပ်လာမှာဖြစ်ပါတယ်ခင်ဗ
ျဒါတော့မဲ့ရင်ချင်းနိုင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ကြပါတယ်အာရှຫນွေဘွားအမျိုးသမီး6ယောက်အပါအဝင်9ယောက်ပြစ်သက်ခံရတဲ့ Atlanta ပြည်နယ်ဂျော်ဂျီယာမြို့ကအာရှဒီ American တိုင်းဝိုင်းကိုသမ္မတဂျိုးဘိုင်ဒန်တောက်ကြနေကတွေ့ဆုံပါတယ်အာရှຫນွေဘွား American ဒီတိုက်ခိုက်ခံရတဲ့အဖြစ်အပျက်တွေပြီးခဲ့တဲ့နှစ်ပိုင်းမှာတိုးလာပြီးဒါဟာသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကာယောဂါဇိုးကြီးကိုတရုတ်တိုကွေးအဖြစ်သတ်မှတ်ပြောဆိုခဲ့တဲ့အကျိုးဆက်လို့တချို့ကအပြစ်ဖို့ကြပါတယ်။အင်မီရောသတင်းတော့ပက်စီဝီရာကူဆိုရာပြဖို့တဲ့သတင်းကိုဦးသိထိုင်ဦးကနေပြောပြမှာပါ
။အင်ဂါနီကအတ္တန္တပြည်နယ်ဂျော်ဂျီယာမြို့အနှိတ်ခမ်းသုံးခုမှာပြစ်ခတ်မှုဖြစ်ပွားပြီးအမေရိကန်ပြည်ထောင်စုတွင်တရုတ်လူမျိုးတွေရဲ့ China Town တွေမှာရှဲတွေလုံခြုံရေးကိုတိုးချထားပါတယ်။ပြစ်ခတ်မှုကြောင့်အာရှຫນွေဘွားမျိုးသမီး6ယောက်ပါဝင်6ယောက်သေဆုံးခဲ့ပါတယ်။ပြစ်ခတ်မှုမှာတန်တရားရှိသူ Robert Aaron Long ကိုလူသတ်မှု၈ခုနဲ့တရားစွဲဆိုထားပြီးဒီမှုဟာလူမျိုးရေးမုန်းတိုက်စိတ်အခြေခံကျူးလွန်တဲ့ယာဆွေးမှုဟုတ်မဟုတ်စစ်ဆေးနေပါတယ်။ဒီပြစ်ခတ်မှုကြောင့်မုန်းစိတ်နဲ့ကျူးလွန်တဲ့ယာဆွေးမှုတွေကိုလည်းလူတွေအာရုံစိုက်လာကြပါတယ်။အထက်လက်တော်လူများစုကောင်းဆောင် Chuck Schumer ကတော့
There is no doubt that abuse prejudice
အာရှຫນွေဘွား American တွေပေါ်အကြမ်းဖက်တာလူမျိုးစွဲနဲ့မတော်မတရားလုပ်တာတွေတိုးလာတာတန်တရားဖြစ်စရာမလိုပါဘူး။ဒါဟာအမေရိကန်တွေမလုပ်တဲ့လုပ်ရဖြစ်သလိုဆက်စုပ်ဖွဲ့ရာလုပ်ရပါကျွန်တော်တို့ဒီအကြောင်းကိုမဖြစ်မနေပြောဆိုရပါလိမ့်မယ
်အတ္တန္တပြည်နယ်ပြစ်ခတ်မှုကြောင့်အာရှအမေရိကန်တိုင်းဝိုင်းကြားမှာလဲစိုးရိမ်စိမ်းနဲ့ဒေါသတွေပို့ပြီးတော့ဖြစ်လာခဲ့ကြပါတယ်တချို့ကလည်းသမ္မတဟောင်းဒေါ်နယ်ထရန့်အစိုးရကိုပြစ်တင်ကြပါတယ်နယူးယောက်ဒေသခံတူဦးဖြစ်တဲ့အမေရိကန်ဆောင်းက
Ever since Trump you know started
ထရန့်ကတရုတ် bias ဆိုပြီးတော့ COVID-19 ကာယောဂါနဲ့ပတ်သက်ပြီးစခေါ်လိုက်ကြတဲ့ကတရုတ်တွေကိုပြစ်တင်လိုက်ကြတဲ့ကလူတွေရဲ့ခေါင်းထဲမှာဒါပဲစိတ်ကဆွဲသွားခဲ့တာဆိုပြီးဝေဖန်ပြောဆိုပါတယ်။တပ္ပရထရန့်ကတော့သူကလူမျိုးရေးအရပြောတာလုံးဝမဟုတ်ပါဘူး။တရုတ်ပြည်ကလာတဲ့ bias မှုထိုးနဲ့ပြောဆိုတာပါဆိုပြီးတုံ့ပြန်ခဲ့ပါတယ်။ဒီလိုဝေဖန်ပြောဆိုတာတွေကြောင့်လူမျိုးရေးခွဲခြားမှုတွေဖြစ်စေတယ်လို့အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူဂျန်ဆာဂီကပြောဆိုပါတယ်
။ The massive megaphone you have from the
White House အိမ်ပြည်တော်ကဒီလိုအကြီးအကျယ်ကြဲကြဲလောင်လောင်ပြောဆိုနေတာတွေကိုပဲတပြည်လုံးကကြားရတာပါ။ဘလို့အတုံးတော့နဲ့ပြောမလဲဆိုတာစင်ချင်းစဉ်းစားဖို့လိုသလိုကိုပြောစကားကြောင့်ခွဲခြားဆက်ဆံမှုပုံစံကိုရောက်စေနိုင်တယ်ဆိုတာလည်းတွေးဖို့လိုပါတယ်
။အိမ်ပြည်တော်မှာတော့အတ္တလန္တာပြည်နယ်မှာပြစ်ခတ်ခံရလို့တည်ဆုံသူတွေအတွက်ဗလန်တဝဲလွှင့်ထားပါတယ်။တပ္ပရဂျိုးဘိုက်ဒန်ကတော့တောက်ကြနေအတ္တလန္တာပြည်နယ်ကိုသွားပြီးရရခေါင်းဆောင်တွေကိုတွေ့ဆုံဆွေးနွေးပါတယ်။သူတပ္ပရတာဝန်ယူခဲ့တဲ့ပထမသတင်းပတ်အတွင်းမှာပဲနိုင်ငံခြားသောမုန်တီးတာကိုရှုတ်ချတဲ့နားလည်မှုစာချင်းလွှာတစ်စောင်းတပ္ပရဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြီးမုန်တရားအခြေခံတိုက်ခိုက်မှုမျိုးတွေဟန်တားဖို့အချက်လက်တွေတိုးကောက်ခံရေးညွှန်ကြားခဲ့ပါတယ်။ကာယောဂါတိုက်ဖြတ်ရေးဟာယဉ်ကျေးမှုအရာရောလူမျိုးရေးအရာပါအထူးကိမခံတဲ့အခြေအနေတွေနဲ့အညီထိန်းချုပ်လှုပ်ဆောင်ဖို့လိုမယ်ဆိုပြီးညွှန်ကြားခဲ့တာပါ။ဒါပေမဲ့လည်း Russell Joan တို့လိုတက်ကြွလှုပ်ရှားသူတွေကတော့ဒီတဲ့ဘက်ကလှုပ်ဆောင်မှုလိုနေသေးတယ်ဆိုပြီးပြောဆိုပါတယ
်။ We really do call on government.
အာရှနယ်ဘွား American အတိုင်းဝိုင်းနဲ့ပတ်သက်လို့ American အစိုးရအစင်းစင်တိုင်းကဒီချိန်မှာတာဝန်သိသိတုံ့ပြန်ပြီးစင်စင်ချင်းချင်းအေးအေးယူဖို့ကျွန်တော်တို့ကတောင်းဆိုပါရစေ။ကျောင်းတွေဥပဒေရေးရာတောင်းအောင်ရှိသူတွေနောက်ကျမကြီးနဲ့စိတ်ကျမကြီးကုသသူတွေကနေအစိုးရဘက်ကတုံ့ပြန်မှုတွေဒီအချိန်မှာကျွန်တော်တို့လိုအပ်ပါတယ
်။ဒီသတင်းပတ်အတွင်းထုတ်ပြန်တဲ့အမေရိကန်ထောက်လှမ်ရေးအတိုင်းဝိုင်းရဲ့ပြည်တွင်းအစွန်းရောက်သူတွေရဲ့ကြမ်းဖက်မှုဆန်ရအကဲဖြတ်ချက်အစီရင်ခံစာမှာလဲ အာရှနယ်ပေါ်အမေရိကန်တွေကိုလူမျိုးရေးအရာဖြစ်စေသားရောင်အရာဖြစ်စေခွဲခြားပြစ်မှတ်ထားတဲ့ချင်းချမှုတွေတိုးလာတယ်လို့ဖော်ပြထားကြောင်းပါခင်ဗျာကျွန်တော်သိထိုင်ဦးပ
ါကိုသိထိုင်ဦးရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအာပေါ်မှာပြက်ဦးကျော်စံတာကပြောပြထားပါတယ
်သူရရှာဖျာ What next for Burma မြန်မာပြည်ရှိကိုဘာဆက်ဖြစ်မလဲဆိုတဲ့ကောင်းစဉ်နဲ့သမီးဦးရတာထားတဲ့ဆောင်းပါးကို LRB block မှာဖတ်ရပါတယ်အဓိကအချက်တချို့ကိုမူရင်းအပေါ်မူရင်းသုံးလုံးတိုင်းထွတ်ထွတ်ပြောပြလိုပါတယ်ကျွန်တော်ကြော်စင်တာပါမကြသေးပြင်ကအာဏာသိမ်းလိုက်တဲ့မြန်မာစစ်တပ်ဟာဒီလိုအာဏာဆွဲယူလိုက်ပြီးတာနဲ့ကျန်တာတွေအကုန်လုံးအဆင်ပြေသွားလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့တကယ်တော့တိုင်းပြည်စီပေါ်ရေးဇောက်ထိုးကြဆင်းပြည်ပကဝင်ဆက်လာနိုင်တဲ့အခြေအနေကမြန်မာနိုင်ငံရေးငလျင်လှုပ်ခတ်နေပါတယ်အခုဖြစ်နေတဲ့တိုက်ပွဲဟာရွေးကောက်ပွဲကိစ္စနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေမဟုတ်တော့ဘဲတစ်ဖက်မှာအဆုံးမရှိသောအာဏာရှင်စနစ်စီကိုဥတည်နေပြီးအခြားတစ်ဖက်မှာတော့အတိအကျပုံဖော်ရခက်သေးတဲ့တော်လှန်ရေးတရားစီကိုဥတည်နေတယ်လို့ရေးသားထားပါတယ်စီပွားရေးကြဆင်းမှုကစမ်းပေါင်းဆယ်ကနန်းအထိချီရဆင်းသားတွေအကာအကွယ်မဲ့သူတွေကိုကပ်ပြက်ကြီးစီတွန်းပို့နေသလို21ရာစုအခြားတိုက်မှာအိန္ဒိယနဲ့တရုတ်နိုင်ငံအကြမ်းမှာfield straight တို့ခေါ်တဲ့ကြာဆုံးနိုင်ငံတစ်ခုဖြစ်နေတဲ့မြန်မာနိုင်ငံအခြေအနေကိုဒေသတွင်းသမဂ္ဂကဘာကဘာလေးလူစုထားလို့မဖြစ်နိုင်တော့တဲ့အနေအထားမျိုးဖြစ်လာနေပါတယ် February 10ရက်နေ့မှာအနာသိမ့်ပြီးနောက်တစ်နှစ်ပဲအုပ်ချုပ်မယ်ရွေးကောက်ပွဲကျင်းပပြီးအသာအဆွေအကိုအနာထွက်ပြမယ်လို့ဆိုရက်ပူချုပ်ကြီးမြောင်နိုင်ကစီးပွားရေးပိုင်းအကြီးအကဲတွေကိုခေါ်ယူတွေ့ဆုံပြီးဘယ်လိုအထောက်ပံ့တွေပေးမယ်လို့ပြောကြားခဲ့ပေမဲ့အခမ်းအနှံ့သာလက်တွေ့ကြုံရပါတယ်စနပ်ပြမှုတွေကြောင့်ဗဟိုအဆင့်မှာရောဒေသန္တရအဆင့်မှာပါအစိုးရရန်တရားရဆိုင်သွားပြီးစစ်တပ်ရဲ့နှိမ်နှင်းမှုတွေတဖြည်းဖြည်းပြင်းထန်လာတယ်။ကြီးစံအစစ်တွေနဲ့ပြစ်ခတ်တဲ့အတွက်လူတွေရာနှင်းချီသေဆုံးထောင်နှင်းချီပြီးအဖမ်းခံခဲ့ရပါတယ်။အာရှရဲ့အစင်ရဲစုနဲ့ကိုဗစ်ဒဏ်ကြောင့်စီးပွားရေးထိခိုက်နေတဲ့မြန်မာနိုင်ငံအထွေထွေသပိတ်ကြောင့်စီးပွားရေးရဆိုင်ဗန်တွေအလုပ်ယုံတွေပိတ်တန်းနှင်းချီတဲ့လူသမားတွေကိုလာစားပေးရခက်လမ်းပန်းဆက်သွယ်ခက်ခဲလို့ကုန်းစည်နှုံးတွေလည်းမြင့်တက်လာပြီးအလုပ်လက်မဲ့တွေလည်းတန်းလန်းချီလာခဲ့ပါတယ်။လွန်ခဲ့တဲ့စနစ်ကမြန်မာနိုင်ငံအလားအလာကောင်းခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်ဘက်မောင်းထုတ်ခဲ့တဲ့ကိစ္စကြောင့်အဲ့ဒီအချိန်တုန်းကနိုင်ငံတကာမှာဂုံတိုက်ခတ်မြန်မာနိုင်ငံရဲ့ဒေါအောင်ဆန်းစုကြည်ပေါ်အနောက်နိုင်ငံတွေကအမြင်မရှင်းဖြစ်လာခဲ့ပါတယ်။တခြားအဓိကကြတဲ့စစ်ဗိုလ်ချုပ်တွေကိုတော့ဒီကိစ္စမှာသိလူမသိကြပါဘူး။အခုခါမှာတော့ဒီစစ်ဗိုလ်ချုပ်တွေဟာစီမင်းရဲ့အလဲဘိုးကိုရောက်ရှိလာနေပါပြီ။တရုတ်ဟာမြန်မာနိုင်ငံမှာရည်မှန်းချက်သုံးခုရှိပါတယ်။နံပါတ်၁မြန်မာနိုင်ငံတည်ငြိမ်မှုမပြတ်ပြားရေးအထူးသဖြင့်နေဆက်ကိုဖျက်ပြီးဒုက္ခသည်တွေသူတို့စီကိုဝင်မလာရေးဖြစ်တယ်။နံပါတ်၂မြန်မာနိုင်ငံဟာသူ့ရဲ့အဓိကပြိုင်ဘက်တွေဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့အိန္ဒိယတို့ရဲ့ခြေကုပ်စခန်းတစ်ခုဖြစ်မလာစေချင်ဘူး။နံပါတ်၃မြန်မာနိုင်ငံကိုအိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါက်မဟာဗျူဟာလမ်းဖြစ်စေချင်တယ်ဆိုတဲ့ရည်မှန်းချက်သုံးခုပဲဖြစ်ပါတယ်။လာမယ့်ရသက်တပတ်တွေမှာတော့မြန်မာစစ်တပ်ဟာနိုင်ငံတကာရှုတ်ချမှုတွေကိုသိကယူဆလိမ့်မယ်မဟုတ်ပါဘူး။အနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားတံခတ်မှုဆိုတာလည်းပဲထိရောက်မှုမရှိတဲ့လောက်ပဲဖြစ်တယ်။စစ်တပ်ဟာအင်အားသုံးချေမှုရေးကိုသာအဓိကထားပြီးလှုပ်ဆောင်သွားမှာဖြစ်တယ်။ကံကွက်သူတွေဘက်ကလည်းလွန်စွာညံရီထက်ပြီးတတိလဲကောင်းကြပါရဲ့။ဒါကြောင့်လာမယ့်လတွေမှာသပိတ်တွေဆက်လက်ဖြစ်ပွားပြီးဖိနှိပ်မှုတွေလည်းပုံမှုပြင်းထန်လာမယ်ဆွေးရွာလာမယ်စီဝါရေးပုံမှုဆင်းရဲနေကြသွားမယ်တိုင်းပြည်လည်းဆက်လက်ပြီးထိမနိုင်သိမ်းမရဥထုလို့မရဖြစ်နေပါလိမ့်မယ်နောက်ဆုံးမှာတော့တော်လှန်ရေးဆိုတာအသွင်တစ်မျိုးမျိုးနဲ့ဖြစ်လာရပါလိမ့်မယ်အတိတ်ကိုတော့ပြန်မသွားတော့ဘူးစစ်အုပ်ချုပ်ရေးစွန့်ကန်းတိုင်တဲ့ခရီးစတင်နေပါပြီဒါပေမဲ့ဒီမိုကရေစီဆိုတာနိုင်စုအကုန်ယူဆိုတဲ့ရွေးကောက်ပွဲစနစ်လူများစုကြီးစိုးရေးဆိုတာတွေနဲ့တော့မလုံလောက်ဘူးမြန်မာပြည်သူတရားလုံးပုံမှုကောင်းမွန်ပြီးပုံမှုလွတ်လပ်သောအပြောင်းအလဲကိုဖြစ်နိုင်ဖို့အတွက်တိုင်းရင်းသားလူမျိုးစုရေးကိုပုံမတူတက်ကောင်းမွန်တဲ့အစီအစဉ်တရားချမှတ်ဖို့လိုအပ်နေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ဖိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒ
ဒီကျမတို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamisc ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA ကိုအားပေးနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ထုတ်လွှင့်တဲ့အစီအစဉ်တွေကိုသောရရှင်ကြီးရဲ့လက်ထဲမှာပဲအလွယ်တကူရယူနားဆင်လို့ရတဲ့ဆိုရင် iPhone ဖြစ်ဖြစ် Android ဖုန်းမှာပဲဖြစ်ဖြစ် VOA ရဲ့ app ကို download ရယူထားနိုင်ပါတယ်။အချိန်နဲ့တပြေးညီတင်ဆက်ပေးနေသမျှသတင်းနဲ့ video file တွေကိုအလွယ်တကူကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။ COVID-19 ဖြစ်နေတဲ့ကာလအတွင်းမှာပဲစစ်အာဏာသိမ်းခံရတဲ့မြန်မာနိုင်ငံမှာစားသောက်ကုန်နဲ့လောင်စာဆီတွေဈေးတက်လာတာဟာစိုးရိမ်စရာအခြေအနေဖြစ်ကြောင်းကရန်တမကကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသတိပေးပါတယ်။တရုတ်နိုင်ငံကိုထွက်သွားတဲ့သီးနှံကလွဲရင်ဆန်းအပါဝင်ကောက်ဘဲသီးနှံလက်ကားအယောင်းဝယ်ဈေးတွေကလည်းအေးနေပါတယ်။ဒါပေမဲ့လောင်စာဆီရှားပါလာတာနဲ့အမျှတည်ယူပို့ဆောင်ရေးဈေးကြီးလာတာကြောင့်လက်လီအယောင်းမှာဈေးတက်နေကြောင်းမန္တလေးမြို့ပွဲစားကုန်တဲ့ဆက်ပိုင်ရှင်များမဟာကထိန်အသင်းကဒီမန္တလေးကုန်စီတိုင်းကုန်တယ်ကြီးတူကပြောပါတယ်။ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ
်။ဘာမှဒီမှာတော့မလေးကိုစီတိုင်းအကြီးဆုံးပေါ့။ပေါက်ပဲသိနေတယ်ပတ်သက်။တင်တာ3000လောက်ကြီးဟာလွန်လာမှ150ပဲ။ခုနိုင်ရစတာ။ဒီနေ့နှစ်နာရီခွဲဆိုခုကခုနိုင်ရစ10ခွဲလွန်ဆုံး10ခွဲလောက်ဆိုလူမရှိတော့။အဲတရောင်းဝယ်တော်တော်အာ
။ဆိုတော့အခုကုန်းစီတိုင်းမှာဟိုကုန်းစီကပြတ်တဲ့အနေထားပါလားရှင်ဒီဆန်တို့ပဲတို့ပေါ့နော
်ဆန်တို့ပဲတို့ကမတ်တိန်ရှိတယ်ကျွန်တော်တို့ပြီမာတယ်တော့ပြက်ဘူးပြီမာတယ်ဆိုတာကျွန်တော်တို့ညာဒေသပေါ့ဟိုပြီနေတယ်တော့မဒီလမ်းမဆက်သွေးရေးနဲ့ဒီလောင်စာကြီးရှားပါလောင်စာစီသေးအတက်ပေါ့ပေါ့အတက်မှာပါလောင်စာစီသေးရတယ်လောင်စာစီတက်လို့ transfer ကတွေတက်ပြီးတော့ဈေးတက်တာပါကျွန်တော်တို့ပြီမာတယ်မှာဈေးကွက်ကညင်နေပဲဆိုရင်ပြင်းသုံးဆိုရင်ပြင်းသုံးဆိုရင်ဆရာခင်တော့ကြားတယ်တက်တာအာနာမသိငင်ရနဲ့သိပြီပေါ့အာနာမသိငင်တော့ဆိုရင်ဆရာခင်တော့ကြားတယ် Facebook ပဲဆိုရင်ဆရာခင်တော့ကြားတယ်ဈေးကွက်အကျပြောတာ
ဟုတ်ကဲ
့ဟုတ်မသိငင်တဲ့
ဟုတ်ကဲ့အဲ့တော့စံကရောဘယ်လိုရှိပါလဲ
စံကတော့သူတို့အဲ့ဒီအိမ်ဟွာပေါ်ပဲ transport ပေါ်ပဲမူတည်ရမှာဒါတော့မြကြီးနာဆိုဗျာအမကျွန်တော်တို့ရထားလမ်းလည်းမသွားအောင်တင်ပေါ်လမ်းလည်းမထွက်အဲ့တော့ကားလေးနဲ့ဆိုတော့ဈေးကြီးတာပေါ့ဈေးကြီးတော့တက်တာပေါ့မှာ
ဩဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပြီပအထွက်ကရောဘယ်လိုရှိပါလဲအခု
ပြီပအထွက်ကလည်းတိတ်ပြီးတော့မဟုတ်ပေါ့ဗျာပြီပအထွက်ကလည်းကျွန်တော်ထင်တော့ဒါဝဲနေတာကျွန်တော်တို့ဒီမှာရောင်းဝယ်ထွက်လို့ဝယ်တာမဟုတ်ရောင်းဝယ်သဘောအရာရမ်းဝယ်နေဒီဘာလို့ border trade လောရှိတာပေါ့ border trade လောတရုတ်ပြည်ပေါ့ဒီ border trade လောရှိတယ်ဘလို့တင်မောနေတော့မရှိပေါ့
တရုတ်ပြည်ဒီအထွက်ကတော့မလျော့ဘူးလို့ပြောပါတယ်ရှင်တရုတ်ပြည်အထွက်ဘလို့ရှိပါလဲ
တရုတ်ပြည်ဟုတ်တယ်ကျွန်တော်ပြောမယ်တရုတ်ပြည်ထွက်မလျော့လို့ကကျွန်တော်တို့စီးတော့တင်းညာသူတို့မြေပဲသားလုံးသားထွက်တယ်ပိတ်စိမ့်ထွက်တယ်အဲသူ့ဝယ်တဲ့ပစ္စည်းတွေတိတ်မကြအောင
်ဆိုတော့လောလောဆယ်တရုတ်ဘက်ကိုအယောင်းဝယ်ဖြစ်နေတဲ့ပဲတွေရရောဘာပဲတွေအယောင်းဝယ်ဖြစ်နေပါလဲရှင်
ဒီပဲလုံးစာချီရဲမှာနာရှိတယ်နိုင်ကာလာဆိုပြီးတော့ပဲဒီသိန်းရှိတယ်ဟုတ်ထွက်တိုးပြောင်းနေရှိတယ်မှာ
ဆိုတော့ဒီအဲ့ဒီပစ္စည်းတွေကတော့ဈေးမကျနိုင်ဘူးပေါ့နော်
ဈေးကမကြောက်ဘူး तू အဲ့တော့တဲခံနေတာမှာ
ဒီဒီအဓိကအိန္ဒိယဘက်ကိုသွားတဲ့ဟာတွေဘာတွေရောရှိပါသလား
တော်တော့အိန္ဒိယဘက်သွားတဲ့ဟာတွေကရှိတယ်လေမပဲစင်းကောင်ကရင်ကပေါ်ကစား7,000ဒီနေ့ဆို9,000ပေါ်ကစားဆိုတော့အာနာမသိငယ်7,000ဝင်းကျင်တော့1,000လောက်ကြာတာပေါ့7,000တန်ပစ္စည်းက
ဟုတ်ကဲ့အိန္ဒိယဘက်ကိုမထွက်တော့တာလားရှင
်အိန္ဒိယဘက်ကလိုချင်တဲ့အမှကျွန်တော်ဆိုဒီနေ့ပဲစင်းကောင်ကြိုက်တယ်ကျွန်တော်တို့နိုင်ငံဆိုရင်ဒါတင်းတရာထွက်မဲ့တောင်သူကမှားထားတဲ့ဟာလူကတင်းအစိတ်လောက်ထွက်မှာအိန္ဒိယဘက်ကလည်းတိတ်ပေါ်မထွက်ဘူးပြောတယ်ရာသီဥတုမကောင်းလို့မိုးလေဝသမမှန်လို့
ဟုတ်ကဲ့
ကျွန်တော်တို့ရှင်ဘုံနေရာလည်းမထွက်ဘူးကျွန်တော်တို့နိုင်ငံလည်းတိတ်မထွက်ဘူးမထွက်တော့ပဲကျွန်တော်ဒီနှစ်ကိုပဲတင်းကိုကြိုက်တယ်ဒါမှမထားရဘူးနိုင်ငံရှင်နေကြောင
်ဟိုဘက်ကိုတည်ယူပို့ဆောင်ရေးဇယိတ်ကြောင့်လားဘယ်လိုကြောင့်ပါလဲရှင်
ဒီတင်မော့တင်ခက်နေတယ်လို့အတံပဲကြားရတယ်ကျွန်တော်လည်
းအော်ဟုတ်ကဲ့
တင်မော့တင်မူခက်နေတယ်ဟိုဘက်ကြားလည်းလိုင်းသားရဂိုရောင်တွေကအရင်ကကြားတော့လည်းဂိုရောင်တွေကလက်မခံရင်ဟိုအိန္ဒိယဝါပေါ့ဗျာရန်ကုန်စိတ်ကန်းကြားရန်ကုန်ဘက်ကြားတယ်လေ
ဒါ
ဆိုရင်ဂိုရောင်တွေကလိုင်းသားတို့ရှိပြရရှိရလေသူတို့ဘက်ကလည်းပစ္စည်းကထားလို့ကမရဖြစ်နေစိတ်မချအဖြစ်နေအဲ့တော့တိတ်အဝဲလေးတယ်မှာ
ဟုတ်ကဲ့ဟုတ်ကဲ
့ဒီဝေဘက်ကလည်းလေးတယ်ရောက်သွားတဲ့ကလည်းမထွက်ဘူ
းဆိုတော့ဒီအခုလက်ရှိနိုင်ငံရေးအခြေအနေအရဆိုရင်တော့အိန္ဒိယဘက်ကိုထွက်ဖို့ကတော်လေးမတေချာတဲ့အခြေအနေပေါ့နော
်မတေချာတဲ့အနေထားကျွန်တော်ဆိုကြိုက်တယ်ပေါ်လာတာတော့ကြိုက်တယ်7,000လောက်တည်းဒီမကြကနေကြိုက်တယ်ကျွန်တော်ဒါမှမဝေရဲဘူးမှကြောက်တယ
်ဟုတ်ကဲ့ဟုတ်
ဘယ်မထားရဲဘူးမ
ဟုတ်ကဲ့
ဟုတ်ဟုတ်
အခုလောလောဆယ်ဒီလေယာထွက်ကုန်ပစ္စည်းတွေအယောင်းအဝယ်ရောက်တော့ရောဟိုမယောင်းရဘဲနဲ့ထိုင်ထိုင်နေရတဲ့အနေအထားရှိလားဘယ်လိုလုပ်နေကြပါ
ဟုတ်တယ်အဲ့အနေအထားပဲထိုင်ပေါ့ခန်းနေတာဈေးကလည်းဖြစ်နေတဲ့ဈေးဘက်ကလည်းဟိုပုံတွေပွဲသားများမကြိုက်ဟိုနေရတောင်သူတွေလည်းမကြိုက်မလေးပုံကုန်ရတယ်မှာဒါပို့ထားမယောင်းမနဲ့ဒီလက်ရှိဈေးဘက်ကမကြိုက်တော့ယောင်းမနဲ့ဝယ်ယူနေမှာထက်တာအဲ့ဒီဘောပ
ါဆိုတော့ဒီလဲသမားတွေဘက်ကတော့သူတို့ကလှောင်နှိုင်တဲ့အင်အားတိတ်ရှိမယ်လို့မထင်ပါဘူးဆိုတော့လဲသမားတွေတော့အခက်တွေ့မယ်ထင်တယ်နော
်လဲသမားတွေကတော့ခက်တွေ့နိုင်ဘူးပြကျွန်တော်ထင်အခက်တွေ့ရလက်လုပ်စရာပဲခက်တွေ့မှာဟိုဒါပေါ့ဈေးကပုံစင်းတော့ကတော့ပုံတယ်ကြီးတွေပေါ့မူတီပေါ့တက်ချင်လဲတက်သွားမှာပေါ့ဗျာပစ္စည်းကင်ထားတဲ့လူတွေပေါ့မူတီပေါ့
ဟုတ်
တက်ချင်လဲတက်သွားမှာပါပစ္စည်းကပြတ်မှာတော့မဟုတ်ဘူးမဝဲနိုင်တာပဲရှိမယ်
ဟုတ်ကဲ့လောင်စာစီကိစ္စကရောဘယ်လိုရှိပါလဲအခု
လောလောဆယ်ကျွန်တော်တို့ဘာပြရလောင်စာစီကပြပအာကူကလေပြပအာကူတော့အင်ပို့မရှိဘဲနဲ့တော့ဘာမှမလောက်ဘူးမှစာအုံစာသုံးစီရလောင်စာစီကကျွန်တော်တို့ပြည်တွင်းကမလောက်ဘူးမှအဲ့ဒီနှမျိုးကတက်မှာလောင်စာစီရကျွန်တော်အမြင်ကလောင်စာစီရစာသုံးစီရတက်မှာ
ဟုတ်ကဲ့ဟုတ်က
ဲ့ဒါပြပအာကူနေရတဲ့ပစ္စည်းနှစ်ခုကတက်ပကြနဲ့စံပေးရတော့တက်ဖို့မလွယ်ပါဘူးကျွန်တော်တို့ကတော့ပြည်နယ်တွေရောအဲစာမထွက်တဲ့ပြည်နယ်တွေရောတက်ချင်တက်မှာဘောလမ်းပတ်ဆက်သွယ်ရေးခရင်တော့
ဟုတ်ကဲ့ဟုတ
်ဟုတ်ဟုတ
်ကျေးဇူးပဲခွာ
မန္တန်ကြီးတိုင်းတင်ပြတဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်စီးပွားရေးကဏ္ဍတွေကိုတနင်္လာနေ့ညနဲ့အင်္ဂါနေ့မနက်ခင်းတိုင်းမှာထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရန်ကုန်မြို့ကဆန္ဒပြသူတွေပေါ်ရဲနဲ့စစ်တပ်ကဖြိုခွင်းလာခဲ့ရင်အချိန်မီလွတ်အောင်ပြေးနိုင်ဖို့ရှေ့ကနေတားဆီးကာကွယ်ပေးနေတဲ့လူငယ်အဖွဲ့တစ်ဖွဲ့ရှိပါတယ်။ကိုယ်တိုင်ကရောဆန္ဒပြသူတွေအတွက်ပါဘေးကင်းအောင်ဘလူပုံသဏ္ဍာန်နဲ့ကာကွယ်ပေးနေတယ်လဲဆိုတာကိုမတ်စုမြတ်မုံကအဲ့ဒီအဖွဲ့ကိုတီထောင်တဲ့ဂျန်စီလူငယ်နဲ့မေးမြန်းပြီးဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်။
ဆရာနာသိမှုအပေါ်ဆန့်ကျင်ဆန္ဒပြနေသူတွေကိုဘေးရန်ကြီးအကင်းအောင်လို့ရှေ့တန်းကနေအကာအကွယ်ပေးနေတဲ့လူငယ်တွေရန်ကုန်မြို့မှာရှိပါတယ်။အသက်20ဝန်းကျင်လူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ကစစ်တပ်နဲ့ရဲကဖြုတ်ခွဲလာခဲ့ရင်ဆန္ဒပြပြည်သူတွေဘေးကင်းရာထွက်ပြေးနိုင်အောင်ရှေ့ကနေစူးစမ်းကာကွယ်ပေးနေကြတာဖြစ်ပါတယ်။ပြည်သူကိုကာကွယ်တဲ့အဖွဲ့ကိုတီထောင်တဲ့လူငယ်ကသူတို့ဘာကြောင့်အခုလိုကာကွယ်ပေးနေရတယ်လဲဆိုတာကိုရှင်းပြထားပါတယ်
။ကျွန်တော်ဒီအချိန်မှာပေါ့နော်ရဲဆိုတာလည်းကျွန်တော်နိုင်ငံမှာမရှိဘူးစစ်သားဆိုတာလည်းကျွန်တော်နိုင်ငံမှာမရှိရတဲ့အတွက်ကျွန်တော်ကပြည်သူကိုကာကွယ်ရမယ့်အဖွဲ့ပြည်သူကပဲပြည်သူကိုကာကွယ်မှုတွေပြီးတော့ ကျွန်တော်တို့ကာကွယ်အဖွဲ့တစ်ခုအနေနဲ့ကျွန်တော်ဖွဲ့လိုက်တာပေါ့နော်အရေးပေါ်ကာကွယ်အဖွဲ့အနေနဲ့ခဏကြာတော့ဖေဖော်ဝါရီတစ်လလုံးနီးပါးတော့လုပ်တယ်ဗျပြီးတော့ကျွန်တော်တို့ဒီဖေဖော်ဝါရီလပြည့်ရဲ့အချိန်မှာပြည်သူတွေပေါ့နော်ကျွန်တော်တို့တချို့ကောင်တွေကဟိုဘယ်လိုရမလဲ9000ကျားကောင်တွေကဓာတ်တွေကငချင်းချောက်တာကိုမြင်တဲ့အချိန်မှာကျွန်တော်ကလက်မခံနိုင်တဲ့အတွက်ပြည်သူကာကွယ်တဲ့အဖွဲ့တစ်ဖွဲ့ဖွဲ့လိုက်တာဗျဟိုနောက်ပြီးအရေးပေါ်ဖြစ်တဲ့နေရာထဲမှာကျွန်တော်ရှိပါကြအဲ့လိုဥပမာအားဖြင့်ကျွန်တော်ဘယ်လိုပုံစံနဲ့ဆိုရင်ဆန္ဒပြပြည်သူတွေနဲ့ရဲရင်ထိတ်တိုက်တွေ့ရတဲ့အချိန်မျိုးမှာကျွန်တော်တို့ပြည်သူကိုမထိခိုက်ဖို့တဲ့ပြည်သူအနေနဲ့ညာဖန်ဆီးခြင်းကိုကျင်းပဖို့ကျွန်တော်ကကာကွယ်ရေးအဖွဲ့တစ်ခုဖွဲ့လိုက်တာပေါ့နော်ပြီးတော့ကျွန်တော်ဒီအဲ့လိုမျိုးမတိုင်ခင်မှာလည်းကျွန်တော်9000စားရီးကပြည်သူကိုဓာတ်နဲ့ထိုးတာလေဟိုလေးခွာညလာပစ်တာလေအဲ့ဒါတွေကျွန်တော်ကလက်မခံနိုင်တဲ့အတွက်ကျွန်တော်ကနေပြီးတော့ဒီလိုမျိုးပြည်သူကိုထိခိုက်ခြင်းမခံနိုင်တဲ့အတွက်ကျွန်တော်ကကာကွယ်ရေးအဖွဲ့လုပ်လိုက်တာပါဗျ
အဲ့တော့ကာကွယ်ပေးတဲ့အဖွဲ့ဆိုတာကကိုကရောပြန်ပြီးကိုထိလက်ရောက်ပြန်ပြီးသူတို့ကိုလှုပ်ဖို့ရည်ရွယ်ချက်ရှိတာလား
သူတို့ရောကျွန်တော်တို့ကအသားနာအောင်လှုပ်တာမျိုးတော့မရှိဘူးဥပမာအဖြစ်ကျွန်တော်တို့ရဲကြီးအနေရောကျွန်တော်တို့နဲ့ရဲနဲ့အနည်းဆုံးကျွန်တော်တို့ကခိုက်တရားအကွာအဝေးထားတာသူတို့ဘက်ကနေပြီးတော့ပြည်သူအနေနဲ့ထိခိုက်နိုင်တဲ့အရာမျိုးဖြစ်လာကျွန်တော်ငင်ဝဲဝအောင်လှုပ်လိုက်တာမျိုးပြီးတော့ကျွန်တော်တို့ဒီလိုဖမ်းတဲ့အချိန်မျိုးကျွန်တော်အဖမ်းမခံအောင်ရှိနေကာပြီးတော့ပြည်သူပြန်ရအောင်ဆဲခေါ်တာမျိုးတွေဒါမှမဟုတ်ကျွန်တော်ဥပမာမျိုးကရှိမှာပေါ့နော်ရဲရနေပြီးတော့ထောက်ထားပြီးတော့ပိတ်မိသွားမျိုးရှိရဆိုရင်ကျွန်တော်တို့ကအဲ့လိုသွားပြီးတော့ထုတ်ပြီးတာမျိုးလုပ်ပြီးပါဗျ
။မောင်လေးတို့လုပ်နေတဲ့အဖွဲမှာဟိုအဖွဲဝင်နေရောလူတွေအများကြီးပါဝင်ပြီးတော့အဲ့လိုအကာအကွယ်ပေးနေလားဟိုဘယ်နှခါလောက်အဲ့လိုမျိုးအကာအကွယ်ပေးခဲ့ဘူးလဲဆိုတာလည်းပြောပြပါလား
။ဟုတ်ကဲ့ဗျာဟုတ်ကျွန်တော်တို့အကာအကွယ်ပေးခဲ့ဘူးလားဆိုရင်ပေါ့နော်ကျွန်တော်ဥပမာပြင် match လာနေရနေမှာဆိုရင်ကျွန်တော်ပြန်ကုန်မြို့ယူဇနာပလာဇာကိုဖြုတ်ခွင်းခံရတဲ့နေ့မှာဆိုရင်ကျွန်တော်တော့မဟုတ်ဘူးပြည်သူအားကကျွန်တော်မရှိဘူးဆိုရင် 300 နီးရောက်လောက်ရှိတယ်။အဲ့လို300နီးပါးလောက်ရဲတပ်ဖွဲ့အင်အားကသူတို့ပထမစစ်တမ်းအင်အားပေါ့နော်ဆေးရဝန်းကျင်မရှိတဲ့အတွက်ကျွန်တော်ဒီဆန္ဒပြပြည်သူတွေရဲ့ငင်းရတော့ဆန္ဒဆက်ပြနေအဲ့ချိန်မှာကျွန်တော်ဒီရဲက3စီးရောက်လာပြီးမှလာပြီးတော့သူတို့အတံပုံးနဲ့ညည့်ရုံပုံးနဲ့ရဘာကြီးနဲ့ပြစ်ပြီးဖြိုခွင်းတာမျိုးဖြစ်လာခဲ့အဲ့ချိန်မှာကျွန်တော်တို့အရှိရာဒိုင်းနေနဲ့ကာပြီးမယ်ဒိုင်းနေနဲ့ကာပြီးကျွန်တော်အနောက်ကပြည်သူကိုပြန်ပြီးတော့ဘေးကင်းရလောက်ဖို့တော့ဆိုကျွန်တော်နောက်မှထားတဲ့လူ20ရာနေအဲ့လိုထုတ်ပြရပါနော်အဲ့လိုလုပ်ပြီးနေကျွန်တော်အိမ်မှာဆိုလည်းအဖမ်းခံနိုင်ရစင်းနဲ့ကျွန်တော်တို့ဒီရှေ့ရောက်တော့ဖမ်းခံအဲ့ဒီမှာကျွန်တော်အဖွဲ့ကကောင်းလေးတယောက်လည်းပါသွားပါတယ်။အာအဲ့ဒီအချိန်မှာဆိုရင်ကျွန်တော်ကိုယ်ဟန်လေးအိမ်ကအကန့်ကားတာကြီးဘာဘာကြီးမန္တာကြီးလည်းရှိခဲ့တယ်။ကျွန်တော်အဖွဲ့မှာဆိုလည်းဘာဘာကြီးမန္တာကြီးလည်းရှိခဲ့ဒါနိုင်ရနေမှာပေါ့။ပြီးတော့ကျွန်တော်တောင်မွေတီတာလမ်းမှာပေါ့နော်ကျွန်တော်လေးချိန်တီးဖြိုးခွင်းခံတာကျွန်တော်အိမ်မှာဆိုနေ့ကင်းတနိုင်ရနေစားပြီးညနေ9နာရီတော့ဒီလေးကတီးဖြိုးခွင်းခံရတယ်။အဲ့မှာဆိုပြည်သူတယောက်မှတော့ပါဝင်သွားခြင်းမရှိဘူး။ဒါပေမဲ့ကျွန်တော်ရဲ့ဒီဖြေးလမ်းထဲမှာရှိရလို့ရမပါဘဲနဲ့ဘေးလမ်းထဲဝင်ပြေးသွားနှစ်ယောက်ကတော့အဖမ်းခံနိုင်ရတယ်။အကြီးမားဆုံးကာကွယ်ပေးရလို့ကျွန်တော်ဆက်လီရဲ့နေ့ညဆိုရင်ကျွန်တော်ဒီတောင်နဂုံမှာပေါ့နော်တောင်နဂုံမှာကျွန်တော်ပြစ်ခတ်ခုဖြိုခွင်းတဲ့နေ့အဲ့ဒီမှာဆိုထိခဲ့တဲ့အများကြီးလို့ဆယ်ဦးနီးပါးလောက်ဒီရှိခဲ့ပေမဲ့ကျွန်တော်အဲ့မှာဆိုရင်ကျွန်တော်ဒီတောင်နဂုံတစ်ဆိုင်ကို EVG ရုံချင်းမှာဆိုတာဒိုင်းကလူငယ်လေးနှစ်ယောက်ကတော့ပိတ်မိနေတာအဲ့သူတို့ကမမဲမြင်တာနဲ့ပြစ်နေတဲ့အချိန်မျိုးမှာကျွန်တော်အဖွဲ့ကနေပြီးတော့မီတက်ဆီဘူး300မျိုးတွေကာလာဘုံတွေ300မျိုးတွေပြီးရင်အတံဘုံတွေနဲ့သူတို့ကပြန်ပြန်လှုပ်ပြီးတော့ကျွန်တော်ပါပြီးတော့အဲ့လူငယ်နှစ်ယောက်ချက်ထုတ်ပေးနိုင်ရပါကြ။ကာကွယ်မှုအနေနဲ့ဆိုကျွန်တော်ဒီတောက်လျှောက်ကိုလုပ်ခဲ့ရအများကြီးပဲ။ဆန်းချောင်းဆိုလည်းဆန်းချောင်းပေါ့နော်ကျွန်တော်မလာကုန်းပိတ်မိနေမလာကုန်းသွားထုတ်ပေးရမျိုးအဲ့လိုလုပ်ခဲ့ပြီးပါတယ
်။ကိုယ်ကလည်းမထိခိုက်အောင်ဟိုကာကွယ်ကိုကာကွယ်ပေးနေတဲ့သူတွေလည်းအထိခိုက်နည်းအောင်လို့ရောဘယ်လိုမျိုးတွေဟိုပြင်ဆင်လဲရှင်
။ကျွန်တော်တို့ဘယ်လိုပုံစံလုပ်လဲဆိုရင်အင်ဂျင်နီရောက်ပြီဆိုရင်ကျွန်တော်တို့နဲ့ပြည်သူတွေကိုကျွန်တော်အနည်းဆုံးကျွန်တော်တို့နောက်မှာပေါ့နော်ဆေးပြီးခွာပြီးတော့နေထိုင်ထားပေးတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ဒီဆေးပြီးခွာရဲ့အချိန်ကကျွန်တော်ကတဖြည်းဖြည်းချင်းကျွန်တော်ဒီအရှိမကျွန်တော်အဖွဲ့ကတော့ဒိုင်းကိုင်းနေလူလေးရှိတယ်ဒီဒိုင်းနေလည်းကျွန်တော်နောက်ဆုံးရတဲ့အချိန်ကအရင်အချိန်တန်ကြန်ကြမှုမရှိဘူးတော့ကျွန်တော်ဆယ်ပြီးခေါ်ခိုင်းတာမျိုးပြီးရင်ကျွန်တော်သူတို့ဘက်ကနေပြီးတော့ပြန်လိုက်မယ်မြင်ဝင်ရှင်းဖို့တော့ကျွန်တော်လောက်ကာမျိုးကြီးလမ်းကြောင်းဆိုရင်ကျွန်တော်ပြည်သူကိုကျွန်တော်အရင်ဆုံးစီယုံရတာပေါ့နော်ဘယ်လိုစီယုံရလဲဆိုတော့ဟောလုံးဝသူပြည်သူကိုဆန္ဒပြပြည်သူကြောက်စိတ်ကိုလျှော့ရတယ်လျှော့ပြီးပါရင်သူတို့ကျွန်တော်အချိန်ဘယ်လောက်ဆွဲပေးနိုင်လဲမှန်သူတို့ဘက်ကချီတက်လိုက်မယ်ကျွန်တော်အချိန်ဘယ်လောက်ဆွဲပေးမယ်အဲ့ဒီဆွဲပြီးတိုင်းအချိန်နဲ့မလွတ်အောင်ပြေးပါပြီးမှကျွန်တော်တို့အဖွဲ့နောက်ဆုံးတာပေါ့နော်အဲ့လိုမျိုးတို့ဒီချာရှင်းကြအောင် plan လေးနေတယ်ပေါ့နော်ဒီ strategy ကိုဒီချာရှင်းကြပြီးတော့ကျွန်တော်လောက်သွားဖြစ်တဲ့အတွက်ကျွန်တော်တို့တွားလိုက်တဲ့နေရာတိုင်းမှာများသောအားဖြင့်အထူးတိုင်းမှုနဲ့ကျွန်တော်ဖန်ဆီးခံပြီးရော့နေပါတယ်ခင်ဗျာပြောရမယ်ဆိုကျွန်တော်ဒါ training တစ်ခုကြောင့်လည်းပါတယ်ဒါပေမဲ့တို့လိုမျိုးကကျွန်တော် CPU ဟာကိုကျွန်တော်ညီလေ့ကျင့်ထားလို့မဟုတ်တော့ဟိုတချို့နေရာလေးမှာလိုအပ်ချက်တွေရှိနေရှိမှာပေါ့နော်ဒါပေမဲ့ကျွန်တော်ရဲ့အတိအကျမှာတော့ကျွန်တော်အဖွဲ့မှာရှိရ54ယောက်မယ်အတိအကျကပြည်သူကိုကာကွယ်ပေးဖို့အတွက်အတိအကျရှိရဖြစ်တယ်ပြည်သူဘေးကင်းမှာကျွန်တော်54ယောက်တော့နောက်ဆုတ်တာပါခင်ဗျအဲ့
တော့အဲ့လိုမျိုးပေါ့နော်ပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုလုပ်တဲ့အခါမှာမောင်လေးတို့လုပ်တဲ့အခါမှာဒီလိုမျိုးဟိုကာကွယ်ခြင်းနဲ့ဆိုပြီးတော့မှပါဝင်လာတဲ့လူတွေရောတော်တော်လေးစိတ်ဝင်စားရှိတာတွေ့ရလားရှင
်ကျွန်တော်အရှိမလဲအဖွဲ့ကြီးတစ်ခုရှိခဲ့ပေါ့နော်အဲ့ဒီအဖွဲ့ကြီးမှာဆိုတော့အမားကြီးလေးတစ်ခုဖြစ်တဲ့ပြည်သူတော်တော်များမယုံမကြည်တော့ရှိရဒါပေမဲ့ကျွန်တော်အဖွဲ့ကတနေရာသွားလိုက်တယ်ဥပမာကြောင်မြောင်းသွားတာမျိုးဆန်းချောင်းသွားတာမျိုးပြီးရင်ကျွန်တော်ဒီတခြားနေရာလေးသွားတာမျိုးတွေမြန်မာပလာဇာလိုနေရာမျိုးသွားတာမျိုးဆိုရင် ဒါကျွန်တော်တို့အဖွဲ့လှုပ်ရှားမှုမြင်ပြီးချင်းဒါသဘောကျရလာကြောင်းရည်တွေတော့ဒီဒါမဲ့ကျွန်တော်မှာအဓိကအရင်ကျွန်တော်ဒီအလူရှင်နေလဲသိမ့်မရှိသေးဘူးနောက်ပြီးကျွန်တော်မှာ budget အင်အားလည်းနည်းသေးရပြီးကျွန်တော်ကနံပါတ်တော့ခဏပိတ်ထားပါတယ် join နေတဲ့လူတော့အရင်များတယ်ဒါမဲ့အခုကျွန်တော်မှာတော့ပြန်ပြီးပြင်ဆင်ထားမျိုးရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တဖြည်းဖြည်းနဲ့ဒီတိုက်ပွဲကကျွန်တော်တိုက်ယူမှရမယ်အနေအထားဖြစ်တဲ့တော့ကျွန်တော်လူငါထဆူဖို့တော့ရှိပါခင်ဗျအ
ဲ့တော့အဲ့လိုမျိုးလှုပ်တဲ့အခါမှာပေါ့နော်ဒီလိုမျိုးလှုပ်ပေးနိုင်ဖို့အတွက်ကိုဟိုလူအင်အားပေါ့နော်ပစ္စည်းအင်အားကရောဘယ်လိုမျိုးစုစည်းပါလဲရှင
်ဟာအဲ့ရာကျတော့ကျွန်တော်ကကျတော့ Facebook ပေါ်မှာပေါ့နော်ကျွန်တော်အနေနဲ့ရောဒါဟို group နာမည်တော့မပြောတော့ဘူးပေါ့နော်ဒါဟိုကျွန်တော် group အနေနဲ့ page name လေးထောင်ထားတာမျိုးရှိရဲ့ပြီးတော့ကျွန်တော်ဟိုကျွန်တော်အလူငွေလေးရရလေးရှိဒါပေမဲ့အလူငွေကတော့အများကြီးရတော့မဟုတ်ဘူးကျွန်တော်ရဲ့အတီတွေက3-5ခုလောက်ကလူတာမျိုးကြီးလောက်ပဲကျွန်တော်ကအဲ့ဒီဥစ္စာကိုကျွန်တော်ရဲ့ဒီ professional life ကရရဲပေါ့နော် work ကနေပြီးတော့ရရဲလာတာလေးနဲ့ကျွန်တော်ပေါင်းပြီးတော့ပစ္စည်းတွေဝယ်တာမျိုးလုပ်တာမျိုးလုပ်ပါခင်ဗျ။ပြီးရင်ကျွန်တော် coin training ပေးတာမျိုးကိုခံပညာကိုကျွန်တော်ဒါဟိုကျွမ်းကျင်ရင်လေ့ကျင့်တာဖြစ်တဲ့သင်ခါဖြစ်တဲ့တော့ကျွန်တော်ဒီ video သူတို့လုပ်တဲ့ညမျိုးမှာကျွန်တော်ကာကွယ်နိုင်တဲ့မျိုးကြီးကျွန်တော်ဖွဲ့ရလို့လည်းကျွန်တော်တရားပြန်တင်နေ training တရားပေးပြီးတော့ကျွန်တော်ဟိုအတက်နိုင်ဆုံးကြိုးစားပြီးကာကွယ်ပေးရပါဘောနော်။ဒီကြားတကူကတော့သူတို့ဘက်ကလက်နက်တွေနဲ့လိုရမလူသိမ်းရှိတဲ့အတွက်ကျွန်တော်ဒါကြီးစိတ်ကတော့ကျွန်တော်ဘက်ကတော့ဒါကာကွယ်နိုင်မှုတက်ကတော့တော်ချောင်းစဉ်းစားရတယ်။သူရင်းနဲ့စဉ်းစားကြည့်မှလည်းကျွန်တော်အတက်နိုင်လို့ကြိုးစားပြီးကာကွယ်ပေးပါခင်ဗျအဲ့လိုမျိုး
။အခုမောင်လေးတို့ဒီပြည်သူတွေအကာအကွယ်ပေးနေတဲ့အဖွဲ့အနေနဲ့ပေါ့နော်အခုဒီလိုကာကွယ်ပေးတဲ့နေရာမှာရောဘယ်လိုမျိုးတွေလိုအပ်ချက်တွေရှိတယ်လို့ရောပြောလို့ရလဲရှင
့်။လိုအပ်တာကတော့ကျွန်တော်ဥပမာပြင်ကျွန်တော်ဆိုရင်ဒါကြီးကျွန်တော်ဒီ verse ကြီးဆိုရင်ကျွန်တော်ဒါ online မှာတွေ့ရ verse ကြီးကိုကျွန်တော်ကကာတာရိုက်ထေးတာတို့ပြင် steel ရိုက်ထေးတာတုံးတာမျိုးတွေလောက်ပါပေါ့နော်။ဟုတ်အဲ့တော့သူတို့တနက်ပြစ်လိုက်တဲ့အချိန်မှာကာလာမကာလာအတိကျတော့မသိနိုင်ဘူးကျွန်တော်ရောဘာကြီးကအကောင်းဆုံးကာနေတာပေါ့နော်အဲ့တော့ဟိုကျွန်တော်အတန်အနေနဲ့ကြည့်ပတ်သက်မဲ့50 50ရာခိုင်နှုန်းတော့ရှိရဲပြီးရင်ကျွန်တော်ဒီမျက်ရည်ပုံကာဖို့တော့ကျွန်တော် gas mask လို့ခေါ်ရကျွန်တော်ဒီနှာခေါင်းအသက်ယူလမ်းကြောင်းကာကွယ်ပေးတဲ့အဥ္စာလေးလိုမယ်ခင်ဗျပြီးတော့ရင်ကျွန်တော်ဒီအခုနောက်ပိုင်းမှာဆိုရင်ဒါအကြံဖက်အဖွဲ့ကြီးကပြစ်ခတ်နေရတာမဟုတ်ဘူးကျွန်တော်ဟာ hard shot ရိုးအဓိကပြစ်တာဖြစ်တဲ့အတွက်ကျွန်တော်ခေါင်းကိုကာကွယ်နိုင်နေပေါ့နော်အောက်ထုတ်ဆိုရင်အကောင်းကောင်းလေးပေါ့နော်ဒီမပေါက်တော့တဲ့အောက်ထုတ်မျိုးလေးတော့အငင်းငယ်လိုအပ်ချက်ရှိပါခင်ဗျကျွန်တော်ကတော့ကျွန်တော်ကအတက်နိုင်တဲ့ကြိုးစားပြီးကာကွယ်နေပါခင်ဗ
ျပြည်သူကနေပြည်သူကိုကာကွယ်ပေးတဲ့အဖွဲ့ကိုတည်ထောင်သူ generation Z လူငယ်တယောက်ဖြစ်ပါတယ်ပြည်သူတွေကိုအကာအကွယ်ပေးနေချိန်မှာစိုးရိမ်စိတ်ရှိပေမဲ့ကြောက်စိတ်တော့မရှိပါဘူးလို့လည်းသူကပြောပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆီမေမွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာပြည်သူကာကွယ်ရေးတပ်ဖွဲ့တစ်ခွဲအကြောင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကထုတ်လင်းတာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေရေးပို့ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒီ VOA ရုံးချုံရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
မြန်မာစစ်တပ်နောက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့ဆက်ဆံနေတဲ့စစ်အရာရှိနှစ်ဦးတပ်မနှစ်ခုကိုအမေရိကန်ကတနင်္လာနေ့မှာအရေးယူတက်ခတ်ပါတယ်။ရဲချုပ်တာဝန်လဲယူထားတဲ့ဒုတိယပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းလှိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်ဆိုးတပ်မ33ခြေလင်းတပ်မ89တို့ရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုအမေရိကန်ကပိတ်ပင်ကန့်သတ်ကြောင်းဗနာယီဝန်ကြီးဌာနကမတ်လ22ရက်နေ့မှာကြေညာတာပါမြမဆင်နာသိမ့်မှုစန့်ကျင်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့သေဆုံးသူအ ਨੇ ဆုံး224ဦးရှိပြီဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုထားပါတယ်အမှန်တကယ်သေဆုံးရသူအရေအတွက်က250ကျော်နိုင်တယ်လို့လည်းကုလသမဂ္ဂကယုံကြည်ထားပါတယ်မန္တလေးမှာတနင်္လာနေ့ကဆင်အနာသိန်းစန့်ကျင်ဆန္ဒပြပွဲကိုစစ်တပ်နဲ့ရဲကကြီးအစ်စ်သုံးပြီးတနက်နယ်ပစ်ခတ်ခဲ့တာကိုကာကွယ်နိုင်ရေးကြိုးစားတဲ့အနေနဲ့ဆန္ဒပြသူတွေဘက်ကလမ်းပေါ်ကအတားအဆီးတွေကိုမီးရှို့ခဲ့တယ်လို့တချို့ကတော့လေးခွနဲ့ပြန်ပစ်ဖို့ကြိုးစားကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြပွဲတွေနှစ်လနီးပါးရှိလာချိန်လူမဲ့တပိတ်တွေနောက်လုံခြုံရေးတပ်ဖွဲ့တွေဘက်ကတနက်နယ်ပစ်ပင်ရေရှောင်ရှားနိုင်ဖို့အတွက်မနေ့မိုးမလင်းခင်ဆန္ဒပြချီတက်မှုတွေညပိုင်းဆန္ဒပြချီတက်မှုတွေနီလန်ပေါင်းစုံအသုံးပြုနေကြပါတယ
်။တရင်ချင်းချုပ်ကိုပြောပြခဲ့တဲ့မတ်တင်ကြီးထိုက်ကျေးဇူးပါခင်ဗျာ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒေယာဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုမနေ့6နိုင်နေ9နိုင်ဒီလိုင်းနိုမီတာ30-40 48တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်ပြည်သူအားလုံးဘေးအန္တရာယ်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။